Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင် POA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဧပြီလ5ရက်တနင်္ဂနွေနေ့ညပိုင်း 9:30 စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line မီတာ24 25 51နဲ့ line လမီတာ190ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနှောင်းလောပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်ပြူထွေးပါမြန်မာနိုင်ငံအတွက်အခြေအနေဖြစ်စရာကြုံနေရတဲ့တရုတ်နိုင်ငံကစီမံကိန်းတွေနဲ့ပတ်သက်လို့တိတိကျကျဆွေးနွေးတာမျိုးမရှိခဲ့ဘူးလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးနဲ့တွေ့ဆုံပြီးပူရဲသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံသားရဲ့ဝန်ကြီးဒေါက်ဆာဆူတီကပြောဆိုပါရတယ်။တခါကမ္ဘာပေါ်ကချမ်းသာကြွယ်ဝသူတွေနဲ့နိုင်ငံကြီးကောင်းဆောင်တို့ချို့ပါဝင်တဲ့လူပုဂ္ဂိုလ်ယာနဲ့ချီရဲ့နိုင်ငံရဲ့ချအခွန်ရှောင်ထားတဲ့ဗန်စင်တွေပေါက်ကြတဲ့ကိစ္စဆုံးသက်စစ်ဆေးမယ်လို့ကမ္ဘာတစ်ဝက်အစိုးရတွေကကတိပြုပြောဆိုပါရတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုညာဝင်းရောင်နဲ့အတူပြောပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။NLD ပါတီအစိုးရဖွဲ့ပြီးတော့9ရက်အကြာမှာနှစ်နိုင်ငံချစ်ကြည်ရေးခီးစဉ်ဖြစ်တဲ့ရောက်ရှိလာတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးရဲ့ခီးစဉ်နဲ့ပတ်သက်ပြီးကြားမှာတော့
အခုဒီဝင်ကြီးရလာတယ်ဆိုတော့ကျမတို့အစိုးရအဖွဲ့အစ်ကိုဂုဏ်ပြုဖို့ကျမတို့ရဲ့နိုင်ငံနှစ်နိုင်ငံခြားမှာရင်းနှီးမှုစောင့်တည်ဖို့ဒါတွေကိုအလေးထားပြီးတော့ပြောခဲ့တဲ့ကိစ္စ
နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ပါရှင်အပြည့်စုံကတော့မကြခင်ကြားဖို့ရှိပါတယ်ဒါအပြင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကြောင့်ကိုတိုင်းရင်းသားတွေနဲ့နိုင်ငံရေးကျွမ်းကျင်သူဥပဒေပညာရှင်တွေဖက်ကတုံ့ပြန်ပြောဆိုကြတဲ့သတင်းအသေးစိတ်နဲ့စစ်မှန်တဲ့ Federal ပြည်ထောင်စုတည်ဆောက်နိုင်မှုအတွက်ရှားနိုင်ငံရေးပါတီအားလုံးဥပဒေနဲ့အညီပေါင်းစည်းနိုင်ဖို့ကြိုးစားသွားမယ့်သတင်းတွေကိုတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနာယူကမှာတော့ American နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုကြားဖို့ရှိပါတယ်ခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းခိတ်တန်းရောက်တဲ့တင်တွေကိုမှတ်ခင်ဖြူထွေးနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာပြမဆုံးချိန်ဖြစ်ရောက်လာတဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ဟီနဲ့တွေ့ဆုံရမှာမြန်မာနိုင်ငံအတွင်းအခြေအနေဖြစ်စရာတွေကြုံနေရတဲ့တရုတ်နိုင်ငံကစီမံကိန်းတွေနဲ့ပတ်သက်လို့တိတိကျကျဆွေးနွေးတာမျိုးမရှိတဲ့အကြောင်းမြန်မာနိုင်ငံသားရဲ့ဝန်ကြီးတောအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်
လူလူနဲ့ပြောရမယ်ဆိုရင်အခုဒီဝင်ကြီးကလာတယ်ဆိုတာကျမတို့အစိုးရအဖွဲ့အစ်ကိုဂုဏ်ပြုဖို့နောက်ကျမတို့ရဲ့နိုင်ငံနှစ်နိုင်ငံကြားမှာယဉ်ညိမှုအနည်းယဉ်ညိမှုစောင့်တည်ဖို့ဒါတွေကိုအလေးထားပြီးတော့ပြောခဲ့တဲ့ကိစ္စဖြစ်ပါတယ်ဒါတွေလာလို့အဲ့ဒါအတွက်လာတာပါဒီလိုတခြားကိစ္စတွေကိုအသေးစိတ်ဘာမှမဆွေးနွေးခဲ့ပါဘူး
မြန်မာနိုင်ငံမှာတရုတ်နိုင်ငံကလုပ်ကိုင်နေတဲ့စီမံကိန်းတွေနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြမှုတွေကြုံနေရတယ်လို့ကချင်ပြည်နယ်မြစ်စုံမှာတည်ဆောက်မဲ့ရေကာတာစီမံကိန်းဟာဆိုရင်လည်းအရင်အစိုးရလက်ထက်မှာဆိုင်းငံ့ထားခဲ့ရတဲ့အထိပါဒါပေမဲ့လည်းအစိုးရတဲ့လက်ထက်မှာရပ်ဆိုင်းထားရတဲ့ဒီမြစ်စုံစီမံကိန်းပြန်ဆနိုင်အောင်ဆွေးနွေးမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးကမကြာသေးခင်တုန်းကပဲပြောဆိုခဲ့ပါတယ်စာချုပ်ကန့်ကွက်မှုတွေအကြီးအကျယ်ကြုံခဲ့ရတဲ့မြစ်စုံစီမံကိန်းနဲ့ပတ်သက်လို့တနင်္ဂနွေကြားချုပ်ဆိုထားတဲ့စာချုပ်တွေကိုအများပြည်သူသိရှိခွင့်ရတဲ့လို့ပြောဆိုထားတဲ့ဒေါက်ဆန်းစုကြည်ကတော့သဘောတူညီချက်နဲ့ပတ်သက်လို့သူကိုယ်တိုင်လည်းအခုအချိန်ထိမသိရသေးဘူးလို့ဒီနေ့နေပြီးတော့မှပြောလို့တဲ့ပူရဲသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့တရက်ကြာခီးစဉ်ဖြစ်ရောက်လာတဲ့တရုတ်နိုင်ငံသားရေးဝန်ကြီးကတော့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအများဆုံးဖြစ်တဲ့တရုတ်နိုင်ငံအနေနဲ့နှစ်နိုင်ငံဆက်ဆံရေးဆက်လက်တွန်းပြသွားဖို့နောက်မြန်မာနိုင်ငံမှာတရုတ်နိုင်ငံကလုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံနဲ့ဒေသခံတွေအကျိုးခံစား권ရအောင်ဆောင်ရွက်ကြဖို့ညွှန်ကြားသွားမှာဖြစ်တယ်လို့ပြောဆိုပါတယ်ရှင
်ဒေါက်ဆန်းစုကြည်တာဝန်ယူထားတဲ့ဝန်ကြီးဌာန၄ခုတည်းကနှစ်ခုဖြစ်တဲ့ပညာရေးနဲ့လက်စစ်စွမ်းအင်ဝန်ကြီးဌာနတွေဝန်ကြီးတွေကိုပြည်ထောင်စုလွှတ်တော်ကဒီကနေ့အတည်ပြုလိုက်ပါပြီပညာရေးဝန်ကြီးဌာနအတွက်ဒေါက်တာမျိုးသိန်းကြီးနဲ့လက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအတွက်ဦးဖေစင်ထွန်းတို့ကိုခန့်အပ်ဖို့ကန့်ကွက်သူမရှိတာကြောင့်ပြည်ထောင်စုလွှတ်တော်မှအတည်ပြုခဲ့တာဖြစ်ပါတယ်ဒါအပြင်ပြည်ထောင်စုရှေ့နေချုပ်ဖြစ်ဘိုးချုပ်ဟောင်းတူဖြစ်သူဒုတိယရှေ့နေချုပ်ဟောင်းဦးထွန်းနှုံးဦးနဲ့စီရင်စစ်ချုပ်ဖြစ်စီးပွားရေးတက္ကသိုလ်ဗမာကချုပ်ဟောင်းဦးမော်တန်းတို့ကိုခန့်အပ်ဖို့လည်းပြည်ထောင်စုလွှတ်တော်မှဒီနေ့အတည်ပြုပါတယ်ပညာရေးဝန်ကြီးဖြစ်လာတဲ့ဒေါက်တာမျိုးသိန်းကြီးဟာပညာရေးလောကသားတွေကြားမှာရောမျိုးသားပညာရေးဥပဒေကိုကန့်ကွက်ခဲ့ကြတဲ့ចောင်းသားတွေကြားမှာပါအငင်းပွားစရာပုံကတူဖြစ်ပါတယ်အထူးသဖြင့်တော့သမရဦးသိန်းစင်အစိုးရလက်ထက်အမျိုးသားပညာရေးဥပဒေပေါ်ပေါက်ရေးနဲ့ပညာရေးပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာဦးဆောင်ခဲ့သူဖြစ်တာမို့ပညာရေးလေးဝင်ဆိုင်ဆွေးနွေးပွဲတွေမှာကျောင်းသားတွေနဲ့ထိတ်တိုက်တွေ့ခဲ့သူတွေဖြစ်ပါတယ်။ဒါကြောင့်ပညာရေးပြည်ပြင်ပြောင်းလဲရေးမှာကျောင်းသားတွေနဲ့အခြားပညာရှင်တွေနဲ့အဆင်ပြေပြေဆောင်ရွက်နိုင်ပါမလားဆိုပြီးစိုးရိမ်မှုတွေရှိနေပါတယ်။ပြည်ထောင်စုရှေ့နေချုပ်ဖြစ်လာတဲ့ဦးထွန်းနှုံးဦးကလည်းပြီးခဲ့တဲ့ဦးသိန်းစင်အစိုးရလက်ထက်မှာဒုတိယရှေ့နေချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူဟာစစ်တပ်မှာဘူချုပ်ရာဒူးအထိတာဝန်ထမ်းခဲ့သလိုစစ်ဥပဒေချုပ်အဖြစ်လည်းတာဝန်ယူခဲ့သူဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့ပယ်ထိန်တဲ့ဒုံးကြီးစီစဉ်တွေကြောင့်ကုလသမဂ္ဂကနောက်ဆုံးချမှတ်လိုက်တဲ့ပုံမှုပြင်းထန်တဲ့ပိတ်ဆို့တပ်ခန့်ရေးယူမှုတစ်တွေနဲ့အညီတရုတ်နိုင်ငံကဒီမြောက်ကိုရီးယားအပေါ်ကိုစီးပွားရေးအရကန့်သတ်မှုတချို့ချမှတ်လိုက်ပါတယ်။ မဟာမိတ်မြောက်ကိုရီးယားကိုလေးရင်စင်တင်လေရင်စီတင်ပို့တာရက်မဲ့အပြင်ကြောင်မီသွေးရွှေတိုက်တန်နီယံနဲ့တခြားရှားပါးဓာတ်တုပို့တာတွေကိုပါရက်မဲ့လို့တရုတ်ဆိုရကဒီကနေ့ကြေညာပါဗျ။မြောက်ကိုရီးယားရဲ့နျူကလ িয়ার ဒါမှမဟုတ်မစ်ဆိုင်းဒုံးလတ်နဲ့အစီအစဉ်တွေနဲ့မဆက်ဆက်တဲ့အရက်ဖတ်သုံးဖို့ရွယ်တဲ့ကုန်ပစ္စည်းတွေကိုတော့ကန့်သတ်မှုတွေကနေချွင်းချက်ထားခွင့်ပြုမယ်လို့ဆိုပါရယ်။ကုလသမဂ္ဂလူ့ကျွေးကောင်စီဟာမြောက်ကိုရီးယားအပေါ်မှာပုံမှုပြင်းထန်တဲ့ဓာတ်ခတ်မှုတွေကိုပြီးခဲ့တဲ့လတုန်းကပဲအတည်ပြုချမှတ်ခဲ့တာပါ။ဒီထဲမှာတော့ဒီမြောက်ကိုရီးယားနဲ့အဝင်အထွက်လုပ်တဲ့ကုန်တင်ရေးအားလုံးကိုမဖြစ်မနေစစ်ဆေးတာနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေအတွက်ဝင်ငွေရှာပေးနေတဲ့တွဲထွက်ပစ္စည်းပို့ကုန်အများစုကိုပိတ်ပင်တာတွေပါပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလထဲမြောက်ကိုရီးယားကနျူကလ িয়ার စတဲ့မှုတစ်ခုလုပ်ခဲ့ပြီးတော့ဖေဖော်ဝါရီလထဲမှာလည်းတာဝဲပစ် rocket ဒုံးကြီးပစ်လွတ်တာတွေလုပ်ခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂကအခုလိုတိုက်ခတ်ပိတ်ဆို့မှုတွေကိုတွန်းမြစ်ချမှတ်တာပါရှင်
။ချင်းအားတဆင့်ကူးစက်တဲ့ Zika virus ပိုးကူးစက်ခံရသူလူနာအုပ်ရှိနေပြီလို့BNN အစိုးရကကြေညာလိုက်ပါတယ်တူဦးကတော့နာထရန်ပင်လေကန်းကြီးကအသက်64နှစ်အရွယ်အမျိုးသမီးဖြစ်ပြီးနောက်တူဦးကတော့ဟိုချီမင်းမျိုးကအသက်33နှစ်အရွယ်အမျိုးသမီးတူဦးဖြစ်ကြောင်း BNN ကျန်းမာရေးဝန်ကြီးဌာနကဒီကနေ့မှပြောပါတယ်နှစ်ဦးစလုံးမျိုးလုံးမှာရာရန်ရောင်ကိုင်းလာပြီးအဖျားတက်လာတာကြောင့်မတ်လကိုမိုင်းနှုန်းကဆေးရုံတင်ချိန်ဆေးဆန်းသတ်မှုတွေအရ Zika virus ပိုးလက္ခဏာတွေ့ခဲ့ရတယ်လို့ဆိုပါတယ်အသက်33နှစ်အရွယ်အမျိုးသမီးဟာကိုဝန်တဲ့တူဦးဖြစ်တယ်လို့အစိုးရသတင်းဌာနတွေကပြောပါတယ်။အမျိုးသမီးနှစ်ဦးစလုံးခုဆိုရင်တက်တာလာပြီဖြစ်ပါတယ်။ Zika virus ပိုးကူးစက်ခံရသူအများစုဟာရောဂါလက္ခဏာတိတိတသာပြလိမ့်မရှိပေမဲ့ Zika ပိုးဆွဲကတ်ထားတဲ့ကိုဝန်တွေကလေးမွေးလာတဲ့အခါ microcephaly လို့ခေါ်တဲ့ပုံမှန်တဲ့အုတ်နှောက်သေးတဲ့ကလေးမျိုးတွေမွေးဖွားလာတတ်ပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 9885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1905တို့နဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရဲ့အင်္ဂါနေ့ညနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်။ကမ္ဘာပေါ်ကချမ်းသာကြွယ်ဝသူတွေနဲ့နိုင်ငံရေးခေါင်းဆောင်တို့ချို့ပါဝင်တဲ့လူပုဂ္ဂိုလ်ယာနဲ့ချီနိုင်ငံရဲ့ချားမှာအခွန်ရှောင်ထားတဲ့ဗန်စင်းတွေပေါက်ကြားခဲ့တာနဲ့ပတ်သက်လို့ပါဝင်ပတ်သက်မှုအသေးစိတ်ကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့ကမ္ဘာတော်အစိုးရတွေကတော့ဒီကိစ္စကိုစုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့ကတိပြုပြောကြားတာရှိသလိုဒီသတင်းတွေဟာအချင်းမြစ်မရှိဘူးဆိုပြီးဝေဖန်ကြတာလည်းရှိပါတယ်။ဒီကိစ္စကိုပွင့်လင်းမြင့်သားမှုရှိရှိစုံစမ်းစစ်ဆေးဖို့လူလားသူတွေထဲမှာပနားမနိုင်ငံသမ္မတဟွမ်ကာလော့စ်ဗာရယ်လာလည်းပါဝင်ပါတယ်
။ Todos somos un aliado de todos los países en la lucha por la transparencia del sistema financiero del país.
ဝေကျစ်စစ်တဲ့အလွယ်သုံးစားလုပ်မှုတွေကိုကာကွယ်ဖို့ဘလို့စုံစမ်းစစ်ဆေးမှုတွေကိုမဆိုသူ့အစိုးရကလမ်းဖွင့်ကြိုးဆိုပါတယ်လို့ဆိုပြီးတော့ဒီသမ္မတဗာရယ်လာကပြောပါတယ်။ပနားမနိုင်ငံမော့ဆက်ဖွန်ဆီကာဥပဒေအကျိုးဆောင်ကုမ္ပဏီကအခွန်ရှောင်ပန်စရင်ပြုတ်ဝံမှတ်တမ်းပေါင်း17သန်းခွဲလောက်ကိုအမိမဖော်လို့သူတူကနေဒီဝါရှင်တန်မြို့အခြေစိုက်နိုင်ငံတကာစုံစမ်းစစ်ဆေးရေးသတင်းတောက်များအဖွဲ့ ICIJ ကိုပေးခဲ့တာပါအခုပေါက်ကြားတဲ့မှတ်တမ်းတွေထဲမှာတော့နိုင်ငံရဲ့ချားကုမ္ပဏီ 15,600 မှာမှတ်ပုံတင်ထားတဲ့ဘဏ်900ကျော်ပါဝင်တယ်လို့ ICIJ သတင်းတောက်များအဖွဲ့ကပြောပါတယ်ရှင
်ပနမနိုင်ငံကထွက်လာတဲ့အခွန်ရှောင်ဘန်စင်လျှို့ဝှက်မှတ်တမ်းထဲမှာအိန္ဒိယဘောလိဝုဒ်ကနာမည်ကြီးတရုတ်ဆောင်တွေစံမှုလုပ်ငန်းရှင်ကြီးတွေနဲ့အိမ်မြေတထေးတွေပါဝင်နေတာကြောင့်ဒီကိစ္စကိုဌာနပေါင်းစုံစုံစမ်းမှုတွေလုပ်ကြဖို့အိန္ဒိယဝန်ကြီးချုပ်မိုဒီကအမိန့်ထုတ်လိုက်ပါတယ်။ဒီကိစ္စကိုအမြန်ဆုံးအရေးယူဆောင်ရွက်သွားမယ်လို့အိန္ဒိယဗန္ဒာရေးဝန်ကြီးအာရွန်ဂျိုက်လီကဒီကနေ့ကတိပေးလိုက်ပါတယ်။ဥပဒေနဲ့မညီညွတ်တဲ့ဗန်စင်းတွေကိုဒီစဲဥပဒေတွေနဲ့အညီတင်းတင်းကြပ်ကြပ်အရေးယူဆောင်ရွက်သွားမယ်လို့သူကဆိုပါတယ်။အခွန်ရှောင်သူတွေရဲ့တရားမဝင်ငွေတွေကိုဖော်ထုတ်အရေးယူသွားမယ်လို့မိုဒီကရွေးကောက်ပွဲကာလတုန်းကကတိပေးခဲ့ပူပါတယ်။အလားတူပဲအာဖရိကတိုက်မှာပဲနိုင်ငံခေါင်းဆောင်12ဦးအပါအဝင်နိုင်ငံရေးသမား140ကျော်ဟာအခွန်ရှောင်မှုအတွက်နိုင်ငံရဲ့ချားဗန်စင်းတွေဖွင့်ထားတယ်လို့ပနားမားလျှို့ဝှက်မှတ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ Green နိုင်ငံကိုရောက်လာကြတဲ့ဥရောပကိုရွှေ့ပြောင်းဝင်ရောက်ဖို့ကြိုးစားသူ3000လောက်ထဲကနေဘသူတွေကိုတူရကီနိုင်ငံကိုနောက်တစ်ထပ်ပို့မယ်ဆိုတဲ့မှာထည့်သွင်းမလဲဆိုတာဆုံးဖြတ်ဖို့ Green နဲ့ EU ဥရောပသမဂ္ဂတို့ကြိုးစားနေပါတယ်။လူခွင့်ရေးအဖွဲ့တွေကအငင်းပွားနေတဲ့ EU နဲ့တူရကီနိုင်ငံတို့ကအကြမ်းကဒီသဘောတူညီချက်တစ်စိတ်တစ်ပိုင်းအရရွှေ့ပြောင်းဒုက္ခသည်တွေကိုတူရကီကိုပြန်ပို့ပေးနေတာပါဒီကနေ့အင်္ဂါနေ့မှာတော့ဒီရွှေ့ပြောင်းဒုက္ခသည်တွေတူရကီပို့မယ့်အစီအစဉ်ကိုရန်နာထားပါတယ်ဒီနေ့လာနေတော့ကဒီရွှေ့ပြောင်းဒုက္ခသည်တွေကိုပရမဆုံးအချိန်ပို့ခဲ့တာမှာတော့ ferry 30နဲ့စုစုပေါင်း200ယောက်ကိုပြန်ပို့ခဲ့တယ်လို့ Greece ရဲ့အရာရှိတူက VOE ကိုပြောပါတယ် Lesbos ကျွန်းက136ရောက်နဲ့ Chios ကျွန်းက66ရောက်ကိုပြန်ပို့ခဲ့တာပါအခုပြန်ပို့လိုက်တဲ့သူတွေကဘသူကမှဒီနိုင်ငံရေးကုလွန်ကွေရှောက်ထားခဲ့ခြင်းမရှိဘူးလို့လည်းသူကပြောပါတယ်ဒီနေ့လာနေကပြန်ပို့လိုက်တဲ့သူတွေထဲမှာအလုံးနီးပါးဟာပါကစ္စတန်လူမျိုးတွေဖြစ်ပြီးတော့နှစ်ဦးကတော့မိသားစုပုပ်ကွေရေးအကြောင်းပြချက်နဲ့သူတို့ဆန္ဒနဲ့သူတို့တူတူကြီးကိုပြန်ကျင်ကြတဲ့ဆီးရီးယားတွေဖြစ်တယ်လို့ဆိုပါတယ်။ဂရိနိုင်ငံကနေရွှေ့ပြောင်းဝင်ရောက်သူတဦးပြန်ပို့တိုင်းမှာဆီးရီးယားတယောက်ကိုဥရောပမှာအခြေချနေထိုင်ခွင့်ပြုမယ်လို့တူတူကြီးနဲ့ဒီနှစ်ဖက်အပြန်အလှန်သဘောတူညီချက်အရဥရောပသမဂ္ဂကကတိပေးထားပါတယ်။အခုတူတူကြီးကိုပြန်ပို့မဲ့ရွှေ့ပြောင်းတော့ကတဲ့စုစုပေါင်းကတော့9,200ရှိပါတယ်ရှင်။
နိုင်ငံကြီးတွေရဲ့စီးပွားရေးတိုးတက်မှုနှုန်းနှေးကွေတာကုန်စည်နှုန်းကျဆင်းတာနဲ့အစိုးရအများပြားကဘဏ္ဍာငွေကြေးဆိုင်ရာတင်းကျပ်မှုတွေလှုပ်ဆောင်လာတာအပောင်းဝင်ကမ္ဘာလုံးဆိုင်ရာစီးပွားရေးအကျပ်တဲတွေကိုကင်တွယ်ဖြည့်ရှင်းနိုင်မှုအတွက်ကမ္ဘာကြီးအနေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့နိုင်ငံတကာငွေကြေးရံပုံငွေ IMF ဖွဲ့ရဲ့အကြီးအကဲ Christine Lagarde ကဒီကနေ့ပြောကြားလိုက်ပါတယ်ဂျမန်နိုင်ငံ Frankfurt မြို့မှာ Miss Lagarde မိခွန်းပြောခဲ့ရမှာစီးပွားရေးတိုးတက်မှုနှုန်းအချိန်အတော်ကြာနှေးပါနေတယ်လို့ဆိုပြီးဒီအခြေအနေကလူများပေါ်တက်ရောက်မှုအများကြီးမရှိသေးပေမဲ့နိုင်ငံအတော်များများမှာနိုင်ငံရေးနဲ့လူမှုရေးအဆောက်အုံကိုထိခိုက်လာနိုင်တဲ့အလားအလာတွေရှိတယ်လို့ပြောဆိုသွားပါတယ်
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ရဲ့နေရာမှာဆက်ခံခွင့်ရဖို့နယူးဇီလန်ဝန်ကြီးချုပ်ဟောင်း Helen Clark ဝင်ရွေးခံဖို့ရှိပါတယ်ဒီကုလသမဂ္ဂဝန်ကြီးအတွင်းရေးမှူးချုပ်နေရာအတွက် Mrs. Clark ကိုအဆိုတင်သွင်းတဲ့အကြောင်းကိုတော့နယူးဇီလန်ဆိုရကကုလသမဂ္ဂထံကိုတနင်္လာနေ့ကပဲတရားဝင်ပေးပို့လိုက်တာပါလက်ရှိနယူးဇီလန်ဝန်ကြီးချုပ်ချွန်ခီက Clark ဟာကုလသမဂ္ဂအတွင်းရေးမှူးချုပ်တာဝန်ယူနိုင်တဲ့အရေးချင်းရောအတွေ့အကြုံမှာရှိသူအများထောက်ခံမှုရထားတဲ့ပုဂ္ဂိုလ်တစ်ဦးဖြစ်တယ်လို့ Wellington မြို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရှင်
ငါနဲ့ညပတ်ထိတ်တန်းရောက်တဲ့တွင်တွေကိုမခင်ဖြူထွေးနဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်သွားပါမယ်ရှင်မြန်မာအစိုးရတစ်လက်ထက်နိုင်ငံချစ်ကြည်ရေးခီးစဉ်အဖြစ်ရောက်ရှိလာတဲ့တရုတ်နိုင်ငံချားယီဝန်ကြီးဝမ်ယီဟာမြန်မာနိုင်ငံချားယီဝန်ကြီးဒေါက်အောင်ဆန်းစုကြည်နဲ့ဒီကနေ့တွေ့ဆုံပြီးတော့စီးပွားရေးနဲ့ယင်းနှိမ့်မြုံနှံမှုဆိုင်ရာအကူအညီပေးရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့သိရပါတယ်။ဒါပေမဲ့မြန်မာနဲ့တရုတ်အကြားအငင်းပွားပွဲဖြစ်နေတဲ့မြစ်ဆုံလို့တရုတ်စီမံကိန်းတွေပြန်ဆနိုင်ဖို့ကိစ္စကိုတော့ဆွေးနွေးခြင်းမရှိသေးဘူးလို့ဒေါက်အောင်ဆန်းစုကြည်ကပြောခဲ့ပါတယ်။အပြည့်စုံကိုတော့ VOA သတင်း6ကိုမိုးစောကအခုလိုသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့တရုတ်နိုင်ငံနိုင်ငံသားရေးဝန်ကြီးဟာဒီနေ့နေကင်းပိုင်းကနေပြည်တော်အပြည်ပြည်ဆိုင်ရာလေးစိတ်ကိုရောက်ရှိခဲ့ပါတယ်။ဒါဟာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဦးဆောင်တဲ့အစိုးရအသစ်ပြောင်းလဲပြီးတပတ်ကြာကာလအတွင်းမှာမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့နိုင်ငံသားတန်တမန်ဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်ဆန်းစုကြည်ရဲ့ဖိတ်ကြားချက်အရတရားဝင်ချစ်ကြည်ရေးခီးစဉ်ဖြစ်နှစ်ရက်ကြာလာရောက်တာလည်းဖြစ်ပါတယ်။ဒေါက်ဆန်းစုကြည်နဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ဂျီတို့တွေ့ဆုံဆွေးနွေးပြီးနောက်ဒီကနေ့ညနေ၄နာရီခွဲအချိန်လောက်မှာသတင်းစာရှင်းလင်းပွဲကျင်းပရမှာတော့ဒေါက်ဆန်းစုကြည်ကအစိုးရအသစ်တပ်တန်တပတ်ကြာကာလအတွင်းမှာအခုလိုလာရောက်တာဟာနှစ်နိုင်ငံချစ်ကြည်ရေးကိုဖော်ဆောင်တာဖြစ်ကြောင်းပြောဆိုပြီးမြန်မာနိုင်ငံဘက်ကသဘောထားကိုအခုလိုထုတ်ဖော်ပြောဆိုပါတယ်
။ကျမတို့ကအင်းကြီးနိုင်ငံတွေဖြစ်တာနဲ့အမျှကျမတို့ရဲ့ဆက်ဆံရေးဟာအင်တာမအရေးကြီးပါတယ်။ကျမတို့နိုင်ငံရေးရတော့တာမဟုတ်ဘူးလူမှုရေးရစီးပွားရေးရလည်းအများကြီးအရေးကြီးပါတယ်ဒီအရေးကြီးမှုကိုလည်းတရုတ်နိုင်ငံအနေနဲ့အသိမှတ်ပြုတယ်လို့ပဲကျမတို့ဒီလိုပဲမြင်ပါတယ်ကျမတို့ရဲ့အစိုးရဟာနိုင်ငံသားရေးမူဝါဒနဲ့ဆိုလို့ရှိရင်တကဘာလုံးနဲ့ခင်မင်းရင်းနှီးစွာကျမတို့ပူးပေါင်းဆောင်ရွက်ချင်ပါတယ်ဒီလိုကျမတို့တကဘာလုံးနဲ့ခင်မင်းရင်းနှီးစွာငင်းချရေးအတွက်လူသားများရဲ့တိုးတက်ဖွံ့ဖြိုးရေးအတွက်ဆောင်ရွက်တဲ့နေရာမှာကျမတို့ရဲ့အင်းကြီးချင်းနိုင်ငံတွေရတဲ့ပါဝင်ပြီးတော့အတူလက်တွဲပြီးဆောင်ရွက်မယ်လို့လည်းကျမတို့ယုံကြည်ပါတယ်
။တရုတ်နိုင်ငံသားရဲ့ဝန်ကြီးကလည်းတရုတ်မြန်မာဆက်ဆံရေးကိုအလေးထားကြောင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ပြည်သူလူထုဘဝမြင့်တင်ရေးအတွက်လည်းပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းအပြင်နှစ်နိုင်ငံချစ်ကြည်ရင်းနှီးမှုကိုလည်းမြင့်တင်ဆောင်ရွက်မှာဖြစ်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ကျောင်းနိုင်ငံကမြန်မာပြည်မှာအကြီးစားစီမံကိန်းတွေဆက်လက်ဖော်ဆောင်တာနဲ့ပတ်သက်တဲ့မေးခွန်းအပေါ်မှာတော့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ကြီးကဖြေဆိုတာကိုဘာသာပြန်သူကအခုလိုပြန်ကြားပါတဲ့
အဲ့ဒီပူပန်းဆောင်ရွက်မှုဆောင်ရွက်ရမှာတချို့ကိစ္စကိုတချို့စီမံကိန်းမှာကိစ္စတချို့ပေါ်ပေါ်လာပါလေတဘောဝကြတဲ့ကိစ္စဖြစ်ပါတယ်ဒါပေမဲ့ခုနကကျွန်တော်နဲ့မြန်မာဝန်ကြီးကိုဒီကျွန်တော်ဂျုံတွေ့နေတဲ့ကိစ္စကိုဒီချစ်ကြည်ရင်းနှီးတဲ့နီလန်းမှာဆင်အားလုံးဖြည့်ရှင်းနိုင်ပါလေလို့တပတ်တူကပ်ပါလေ
တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အင်းကြီးချင်းကောင်းအဖြစ်နဲ့စီးပွားရေးနဲ့ရင်းနှီးမြှုပ်နှံတာတွေမြင့်တင်ဖို့ရှိတယ်လို့အခြေခံအဆောက်အုံတည်ဆောက်ရေးစက်မှုကဏ္ဍလေယာဉ်နဲ့ဆင်မြောင်းကဏ္ဍတွေမှာကူညီဖို့ရှိကြောင်းလည်းတရုတ်နိုင်ငံသားရဲ့ဝန်ကြီးကထည့်သွင်းပြောဆိုပါတယ် မြေဆုံစီမံကိန်းနဲ့တရုတ်မြန်မာကြားချုပ်ဆိုထားတဲ့စာချုပ်တွေနဲ့ပတ်သက်တဲ့မေးမြန်းတာတွေကိုတော့ဒေါ်ဆန်းစုကြည်ကအခုလိုဖြေဆိုပါတယ
်။စာချုပ်ကကျမတော်မှမဖတ်သေးဘူး။အဲ့တော့ပြည်သူလူထုချပြတ်ဖို့ဆိုတာခက်ပါလိမ့်မယ်။တူတူထွေတွေပါမှကျမတို့ဒီကိစ္စကိုပြောဝင်ကြီးရတော့ထည့်ပြီးပြောခဲ့တာရှိပါတယ်။ဘာမှတော့ထူးထူးထွေတွေမဆွေးနွေးခဲ့ပါဘူး။အခုဒီဝင်ကြီးရလာတယ်ဆိုတာကျမတို့အစိုးရအဖွဲ့အစည်းကိုဂုဏ်ပြုဖို့နောက်ကျမတို့ရဲ့နိုင်ငံနှစ်နိုင်ငံကြားမှာရင်းနှီးမှုစောင့်တည်ဖို့ဒါတွေကိုအလေးထားပြီးတော့ပြောခဲ့တဲ့ကိစ္စဖြစ်ပါတယ်ဒါတွေအဲ့ဒါအတွက်လာတာပါဒီလိုတခြားကိစ္စတွေကိုအသေးစိတ်ဘာမှမဆွေးနွေးခဲ့ပါဘူ
းဒီကနေ့သတင်းစာရှင်းလင်းပွဲမှာနေဆက်ဒေတာတီဂျင်းအေးချိုင်းရင်းနဲ့ငင်းချိုင်းရင်းလုပ်ငန်းရှင်တွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးနဲ့တရုတ်နိုင်ငံပါဝင်မဲ့အခြေအနေတွေကိုထည့်သွင်းပြောဆိုတာမရှိသလိုအချိန်အကန့်အသတ်ကြောင့်သတင်းထုတ်တွေကမေးမြန်းတာလည်းမရှိခဲ့ပါဘူးသတင်းစာရှင်းလင်းပွဲကိုညနေ 9:00 မှာရုပ်သိမ်းခဲ့ပါတယ်။ဒေါ်ဆန်းစုကြည်ဟာလွန်ခဲ့တဲ့နှစ်ဇွန်လအတွင်းကတရုတ်ကွန်မြူနစ်ပါတီရဲ့တရားဝင်ဖိတ်ကြားချက်အရတရုတ်နိုင်ငံကို9ရက်ကြာတွားရောက်ခဲ့တယ်လို့တရုတ်နိုင်ငံသမ္မတဝန်ကြီးချုပ်အပါအဝင်ပါတီထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။
ကမ္ဘောဇောပါရှင်ခုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကြမ်းတည်ရင်ပြချင်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကြမ်းကိုအတိပြုခဲ့တာနဲ့ပတ်သက်လို့ဖွဲ့စည်းပုံခြေခံဥပဒေနဲ့ညီအောင်တုံ့တက်မှုတွေလုပ်ဖို့လိုအပ်ပြီးတော့ဒီလိုတုံ့တက်မှုတွေမရှိဘဲနဲ့မဲခွဲဆုံးဖြတ်မယ်ဆိုရင်တက်မတော်တာကိုယ်စလဲတွေမဲပြီးတော့မှမဟုတ်ဘူးဆိုရဲပြောဆိုမှုတွေရှိလာပါတယ်။ဒီလိုပြောဆိုတဲ့အပေါ်တိုင်းရင်းသားတွေနိုင်ငံရေးကျွမ်းကျင်သူဥပဒေပညာရှင်တွေဘက်ကတုံ့ပြန်ပြောဆိုလိုက်တဲ့အချက်တွေကိုတော့ထိုင်းအခြေစိုက်သတင်းထောက်မအေးအေးမာကစူးစီးပြီးတော့သတင်းပေးပို့ထားပါရရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကြမ်းကိုအတည်ပြုခဲ့တာနဲ့ပတ်သက်လို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီသုံးသပ်မှုတွေလိုအပ်ပြီးဒီလိုသုံးသပ်မှုတွေမရှိဘဲမဲခွဲဆုံးဖြတ်ခဲ့မယ်ဆိုရင်တက်မတော်သားကိုယ်စားလှယ်တွေမဲပေးတော့မှာမဟုတ်ဘူးဆိုပြီးလွှတ်တော်ထဲမှာ25ရာခိုင်နှုန်းပါဝင်နေတဲ့တက်မတော်သားကိုယ်စားလှယ်တွေကကန့်ကွက်ခဲ့ကြပါတယ်။ပြီးခဲ့တဲ့လွှတ်တော်တုန်းကလည်းဥပဒေတွေကိုအတည်ပြုတဲ့အခါမှာအခုလိုမျိုးရက်ကြာကြာဆွေးနွေးမှုတွေမလုပ်ဘဲအတည်ပြုတဲ့လုံဆောင်မှုတွေရှိခဲ့ဘူးတဲ့ဆိုပြီးဥပဒေပညာရှင်တွေကဆိုပါတယ်တက်မတော်သားကိုစလဲတွေရဲ့မဲမပေးဘူးဆိုတဲ့ဆုံးဖြတ်ချက်ဟာသူတို့ရဲ့သဘောထားဆန္ဒအတိုင်းသာဖြစ်ကြောင်းနဲ့လွှတ်တော်မှာမဲခွဲဆုံးဖြတ်ချက်ကတော့ဥပဒေနဲ့ညီတဲ့အကြောင်းတရားလွှတ်တော်ရှေ့နေဦးလှမျိုးမြင့်ကပြောပါတယ
်ပြီးခဲ့တဲ့လွှတ်တော်တုန်းကလည်းအဲ့လိုလုပ်သွားတာရှိတယ်အဲ့လိုရှိတာပဲဒါလည်းဘာလို့ဆိုတော့အစိုးတစ်ခုကိုကျွေးရမယ်အစိုးရကိုအဲ့အဆိုင်အထုတ်တော်ကိုယ်စားလှယ်လေးအဲ့တက်မတော်ကိုယ်စားလှယ်လေးကိုအကုန်လုံးဖြန့်ပြီးသားပြီးပြီသူတို့ရှင်းနေဖို့အတွက်အကြောင်းအရာလည်းတွေ့ထားပြီးပြီသူတို့ကြိုတင်ပြီးအတွက်လေးလာမယ်လို့လာလို့ရှိရင်သူတို့ရှင်းနေဖို့ခွင့်ပြုတဲ့အချိန်မှာသူတို့လည်းဘာဖြစ်လို့ကန့်ကွက်လဲကန့်ကွက်တဲ့အကြောင်းကိုသူတို့ရှင်းနေလို့ရတာလေရှင်းနေပြီးတော့မှဒီအစိုးရထောက်ခံတယ်မထောက်ခံဘူးဆိုတော့မဲခွဲတာလည်းရှိရလေသူတို့ပြောကြတယ်ပြထားပြီးပဲဘယ်လက်ကပြောကြတယ်ပြောတယ်ဒီသွတ်တော်တော့ပြောတယ်ပြထားပြီးပဲလဲပြီးဖို့မပြီးဖို့ကသူတို့ကသူတို့ဆက်ပြတိုင်းဝင်ရှိရလေ
မြန်မာနိုင်ငံရေးလေလာအကဲခတ်နေတဲ့ဒေါက်တာရံမျိုးသိန်းကတော့လွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာဖွဲ့စည်းပုံအခြေခံဥပဒေအရကန့်ညီမှုရှိတယ်ဆိုပြီးပြောဆိုလိုက်ပါတယ
်။ပုံမှန်18နဲ့ကန့်ညီတယ်လို့မြင်တယ်။ဒီတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေဟာပြည်အောင်စုလွှတ်တော်ထဲမှာသူတို့ဟာခန့်အပ်ခံကိုယ်စားလှယ်တွေဖြစ်ပါဝင်နေတာ။ရွေးကောက်ခံကိုယ်စားလှယ်တွေမဟုတ်ဘူး။တကယ်တမ်းကပြည်အောင်စုလွှတ်တော်ရဲ့အဆုံးဖြတ်ဟာဒီမိုကရေစီမြင့်ကျဒီခွဲပြီးတော့ဆုံးဖြတ်ရတာဒါကရှေ့ကလေးကသတ်မှတ်ထားတဲ့လုံထုံးလုံးကြီးပဲလို့မြင်နေတယ်။เนาะတက်မတော်ဒါလွတ်တော်ကိုယ်စားလှယ်တူကနေပြီးတော့ဒါဒီမိုကရေစီအနိုင်ကျင့်ခံရမှုပဲလို့ပြည်ထောင်စုတွေကိုသုံးသပ်ပြောကြားခဲ့တာတွေ့ရတယ်။ဒီမိုကရေစီအနိုင်ကျင့်ခံထားရတာကမြန်မာပြည်သူလူထုပဲဖြစ်တယ်။2008ဖွဲ့စည်းပုံအခြေခံဥပဒေကိုအတင်းအကျပ်အတည်ပြုခဲ့တာဟာလည်းပဲဒီမိုကရေစီအနိုင်ကျင့်ခံရမှုပဲလို့မြင်နေတယ်။
ညညတော့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ခေါင်းဆောင်လဲဖြစ်ရခိုင်မျိုးသားကောင်စီရဲ့အထွေထွေအတွင်းရေးမှူးလဲဖြစ်တဲ့ဦးထွန်းစော်ကတော့ဒီကနေ့ဖြစ်ရက်ကိုအခုလိုရှုမြင်ပါတယ
်ဒီလွှတ်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေအရအခွင့်ထူးကံအနေနဲ့ယူပြီးတော့မှလွှတ်တော်ထဲမှာဝင်ထိုင်နေကြတဲ့အနေဒါဒီမိုကရေစီကျင့်စဉ်တော့မဟုတ်ဘူးပေါ့ဒီမိုကရေစီနဲ့နီးလဲနဲ့မကြောက်ဘူးပေါ့လူထုရဲ့ရွေးချယ်တင်မြှောက်မှုမရှိဘဲနဲ့အလိုလျောက်ဖွဲ့စည်းပုံအရဖွဲ့စည်းပုံကိုမိမိတို့ကိုယ်တိုင်ကြိုက်တယ်လို့ရေးဆွဲပြီးမှလှုပ်ထားခဲ့တဲ့အပေါ်မှာအဖွဲ့အစည်းပုံကပဲသူတို့ကိုလောလောဆယ်မှာပြဿနာဖြစ်နေတယ်လို့ပဲကျွန်တော်မြင်ပါတယ်။အဲဒါကြောင့်လွှတ်တော်ထဲမှာအခုတက်မတော်ရဲ့ရည်တည်ချက်ကတော့ဒီမိုကရေစီနဲ့လုံးဝဖိလာဆန့်ကျင်နေတဲ့လှုပ်ဆောင်ချက်လို့ပဲကျွန်တော်အဲ့လိုမြင်ပါတယ
်။ဒီဥပဒေကိုတော့တက်မတော်သားကိုယ်စားလှယ်တွေကမတ်တက်ရက်ပြီးတော့ကန့်ကွက်ခဲ့ပေမဲ့လည်းအ ਨੇ စုဖြစ်နေတာကြောင့်လွှတ်တော်မှာအများစုကထောက်ခံခဲ့တာကြောင့်ဒီဥပဒေကိုလွှတ်တော်မှာအတည်ပြုနိုင်ခဲ့ပါတယ်ရှင်။
မအေးအေးမတင်ပြတော့ရပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညပဲအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်
ခုတော့ရှမ်းနိုင်ငံရေးပါတီတွေပူးပေါင်းဖို့ကြိုးစားသွားမယ့်သတင်းတင်ပြပါမယ်။စစ်မှန်တဲ့ Federal ပြည်ထောင်စုတည်ဆောက်နိုင်ဖို့အတွက်ရှမ်းနိုင်ငံရေးပါတီတွေစုစည်းညီညွတ်ဖို့လိုအပ်တာမို့ရှမ်းနိုင်ငံရေးပါတီတွေအားလုံးဥပဒေနဲ့အညီပေါင်းစည်းနိုင်ဖို့ကြိုးစားသွားမယ်လို့ရှမ်းတိုင်းရင်းသားဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လက်ကဒီကနေ့ဧပြီလ5ရက်နေ့မှာပြောပါရယ်။ရှမ်းတိုင်းရင်းသားတွေလိုလားတဲ့ရှမ်းနိုင်ငံရေးပါတီတွေတရားဝင်ပြန်လည်ပေါင်းစည်းနိုင်ဖို့လက်တွေ့မှာခရင်နိုင်နေဆိုတဲ့သုံးသပ်မှုတွေလည်းရှိနေပါရယ်။ဒီသတင်းအပြည့်စုံကိုတော့ VOA သတင်းထောက်မမြင့်မြင့်ခိုင်ကတင်ပြထားပါရယ်ရှင
်။ဟုတ်ကဲ့။တနိုင်ငံလုံးမှာရှိတဲ့ရှမ်းနိုင်ငံရေးပါတီတွေအားလုံးညီညီညွတ်ညွတ်နဲ့လက်တွဲဆောင်ရွက်သွားနိုင်ဖို့အတွက်ရှမ်းနိုင်ငံရေးပါတီတွေအားလုံးစုဆောင်ပြီးလာမယ့်ဇူလိုင်လလောက်မှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့အတူကြားဖြူခေါ်ရှမ်းတိုင်းနာမြဒီမိုကရက်တစ်ပါတီ၊တိုင်းလိုက်ရှမ်းနီပါတီအပြင်အခြားရှမ်းနိုင်ငံရေးပါတီတွေအားလုံးဥပဒေနဲ့အညီပေါင်းစည်းနိုင်ရေးကြိုးပမ်းသွားမှာဖြစ်တယ်လို့ရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လက်ကပြောပါတယ
်။ကြားဖြူပါတီနဲ့ကောနောက်ချမ်းပြည်အရှေ့ပိုင်းပါတီတစ်ခုပေါ့နော်။နောက်ရှမ်းနီပါတီတစ်ခုရဲ့အဲ့ဒီနိုင်ငံရေးပါတီရှမ်းနဲ့ပတ်သက်တဲ့နိုင်ငံရေးပါတီအကုန်လုံးစုဆောင်ပြီးတော့မှချင်းနီဘွတ်တရက်ကိုကျင်းပသွားနိုင်အောင်လည်းကျွန်တော်ကြိုးပမ်းလို့ရှိပါတယ်။ကျွန်တော်တို့စစ်မှန်တဲ့ဖက်ဒရယ်ပြောင်းစုပေါ်ပေါက်ဖို့အတွက်ဆိုလို့ရှိရင်နိုင်ငံရေးပါတီတွေဆွေးနွေးလို့မဖြစ်ဘူး။ကျွန်တော်ရှမ်းပါတီတွေအကုန်လုံးစုပြီးညီမျှစွာလုပ်ဖို့လိုအပ်တယ်လို့တခြားငင်းကြိုင်ဖွဲ့စည်းဒါမှမဟုတ်လူ့ခြေကူဖွဲ့စည်းအပါဝင်ပေါ့နော်။အားလုံးကနေပြီးတော့မှဥပဒေနဲ့ညီညွတ်စွာပေါ့နော်။ကူပေါင်းဆောင်ရွက်နိုင်အောင်ကြိုးပမ်းသွားဖို့ရှိပါတယ်ခင
်ဗျာ။ရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့2016ခုနှစ်မြို့နယ်စုံကြီးအစည်းအဝေးကိုရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့မှာဧပြီ3ရက်နေ့ကစတင်ပြုလုပ်ခဲ့ပြီးဗဟိုကော်မတီဝင်85ဦးတည်းကဗဟိုအလုံးမှုဆောင်25ဦးကိုဒီကနေ့အသစ်ပြန်လည်ရွေးချယ်ခဲ့တာပါ။ရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ဥက္ကဋ္ဌအဖြစ်ဥခွန်ထွန်းဦးပဲပြန်လည်ရွေးချယ်ခံခဲ့ရပြီးအခြားထိပ်ပိုင်းခေါင်းဆောင်တွေလည်းအပြောင်းအလဲမရှိသလိုဒုဥက္ကဋ္ဌတယောက်နဲ့တွဲဖက်ထွေထွေအတွင်းရေးမှူးတူထပ်တိုးရွေးချယ်ခံခဲ့ရပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲမတိုင်ခင်ကာလကလေးကရှမ်းလူထုတွေအနေနဲ့ရှမ်းပါတီကြီးနှစ်ခုဖြစ်တဲ့ SNLD ကြားကောင်းပါတီနဲ့ SNDP ကြားဖြူပါတီတို့ကိုပေါင်းစည်းစီလိုတဲ့ဆန္ဒရှိပေမဲ့လက်တွေ့မှာအကောင်အထည်မပေါ်ခဲ့ပါဘူး။ရှမ်းနိုင်ငံရေးပါတီကြီးနှစ်ခုပေါင်းစည်းဖို့တောင်လက်တွေ့မှာခက်ခဲတာမို့ရှမ်းနိုင်ငံရေးပါတီတွေအားလုံးပေါင်းစည်းနိုင်ဖို့ထက်မဟာမိတ်အဖြစ်ရက်တည်သွားဖို့ကပိုပြီးဖြစ်နိုင်ခြေရှိတယ်လို့ပြည်ထောင်စု Institute ရဲ့ Managing Director ဥခွန်ဆိုင်ကအခုလိုသုံးသပ်ပါတယ
်တကယ်လို့လိုလာလို့ရှိရင်ကိုယ်ပါတီကိုခုဖြတ်သိမ်းမယ်ဆိုတဲ့ဟာဟိုကင်ထားတာတော့ SNLD ပဲရှိတယ်ဒီ new year ထပ်ဆိုရင်တော့ကိုယ်ပါတီဖြတ်သိမ်းရင်ကျွန်တော်ဖြတ်သိမ်းဆိုမှသူတို့ဝင်ပညာထားတာ SNLD ရှိလို့ဆိုလည်းပဲဒီကြားဖြူကတော့ကျွန်တော်တို့ပါတီမဖြတ်သိမ်းဘူးအဲ့လိုပြောနော်အဲ့ဒီတော့အခုလောလောဆယ်ဒီအခြေအနေကိုကြည့်မယ်ဆိုလို့ရှိရင်သူတို့ရဲ့ဖြစ်နိုင်ခင်ကကိုပါတီကိုဖျက်သိမ်းပြီးတော့မှပေါင်းတာထဲမဟာမိတ်အဖြစ်ရပ်တည်တော့ဖို့ပုံများနိုင်တယ်လို့ကျွန်တော်ထင်တယ်။အဲ့ဒီမဟာမိတ်ဖြစ်သွားအောင်ဖြစ်သွားပြီးတော့မှရပ်တည်သွားနိုင်အောင်ကိုတော့မှကျွန်တော်တို့ဒီအဖက်သက်ကနေတော့မှသူတို့ကိုပံ့ပိုးကူညီပေးရမယ်ပုံစံရှိတာ။အဲ့လိုမျိုးရှိတယ်ဆိုလို့ကျွန်တော်သိကောင်းတာပေါ့။ဘာလို့ကောင်းလဲဆိုတော့ကျွန်တော်တို့ပြီးကြတဲ့2015ရုပ်ကောက်ပွဲကိုကြည့်လိုက်တယ်ဆိုလို့ရှိရင်လူတို့ကအများကြီးသိကြတယ်။သူတို့ကလည်းမပေါင်းနိုင်ဘူး။မပေါင်းနိုင်တဲ့ခါကျတော့ NLD ပဲမဲထည့်ပြီးတော့ကောင်းပါလိမ့်မယ်ဆိုတော့အတွေ့ခေါ်ရင်ထွက်တာပဲ။အဲ့လိုအများကြီးရှိတာပေါ့ဗျာနော
်။လက်ရှိမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်ဖွဲ့စည်းထားတဲ့အစိုးရတင်မှာရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပါဝင်ဖို့ကံလန်းခံခဲ့ရပေမဲ့လည်း SNLD ပါတီအနေနဲ့ပါဝင်ခဲ့ခြင်းမရှိပါဘူး။လွတ်တော်တွင်ဒီမိုကရေစီစံချိန်စံညွန်းနဲ့မကိုက်ညီတဲ့ဥပဒေတွေကိုပယ်ဖျက်တဲ့နေရာမှာ2015ရွေးကောက်ပွဲအများစုအနိုင်ရထားတဲ့ NLD ပါတီကိုကူညီသွားဖို့ရှိသလိုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ SNLD ပါတီအနေနဲ့တရားဝင်ပြောဆိုထားတာလည်းရှိပါရဲ့ရှင
်။ရှမ်းပါတီတွေပူးပေါင်းဖို့ကြိုးစားသွားမယ်အကြောင်းမှမင်းမြင့်ခိုင်ကတင်ပြသွားတော့ပါရှင်။ခုတော့တကြံမနက်တွေဆောက်ခွင့်ကတ်တက်လိုက်တဲ့တဲ့ရင်ဖက်အလဲပေးရအောင်ပါ2016ခုနှစ်ရန်ကုန်တကြံကာလအတွင်းစီးပွားဖြစ်မန္တတွေဆောက်လုပ်ခွင့်ကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကကန့်သတ်လိုက်ပါပြီ။ဒီလိုကန့်သတ်လိုက်တဲ့အတွက်ကိုပိုင်ချမ်းရှိတွေကိုမန္တထုတ်ဖို့ငားရန်ခတွေအစမတန်တက်လာခဲ့တာတွေရှိပါတယ်။ဒီလိုတကြံကာလအတွင်းချမ်းငားပြီးတော့ပျော်ပွဲရှင်ပွဲလုပ်ပြီးအခကျင်းငွေယူကြတဲ့သူတွေကိုလည်းလိုက်လံစီစစ်ပြီးတော့အခွန်ကောက်ခံသွားမယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ကပြောပါရယ်။တရင်အပြည့်စုံကိုတော့ VOA မြန်မာပိုင်းကမမေခါကပေးပို့ထားပါရယ်ရှင်။
တကြံကာလအတွင်းလုတ်ကန်ဆောင်ရွက်မယ့်အစီအစဉ်တွေနဲ့ပတ်သက်ပြီးရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကနေပယ်အသီးသီးမှာရှိနေတဲ့အမှုပညာရှင်တွေနဲ့တွေ့ဆုံပွဲမှာအခုလိုပြောဆိုလိုက်တာပါ။အမှုပညာရှင်အချို့ကအခုလိုမန်ဒတ်တွေဆောက်လုပ်ခွင့်ပိတ်ပင်လိုက်တဲ့အပေါ်မှာစီးပွားရေးအရာထိခိုက်မှုတွေနဲ့လူငယ်သဘာဝပျော်ပါမှုတွေအပေါ်ဆုံးရှုံးရမှုတွေရှိနေတယ်လို့ထောက်ပြခဲ့တာတွေလည်းရှိခဲ့ပါတယ်။ Dilo thau pya da re ma si ba be mandat twe ma sao lou pho kan tat lai bi me di lan de shao twe ma mi da su ne company a chou sao lou khwin pe tha da chaung mi da su mandat thu pho atwa mye nga yan ka re ha a sa ma tan tat la kha da re shi ni de lo win ji chou ko anu pinya shin ni ga thau pya pyo su la kha ba re di bo ma win ji chou u phyo min tain ga
အားချမ်းတချမ်းဟောရဲ3500ပေးရတယ်2500လေဆိုတဲ့ကိစ္စရက်တည်းကအခွန်တုတ်ပြဿနာကြီးလာအောင်ပါ။ဘာကြောင့်လဲဆိုငားရဲငားရဲဒီတိုင်းပတ်စံယူပါလို့ခင်ဗျာ။အဲ့ဒီငားရဲအေဒီရုပ်တာဘယ်လိုတာ fight တွေချုပ်ထားရဲဘယ်လိုအခြေအနေကျွန်တော်စာချုပ်စာတမ်းဘယ်လိုတွေအမှတ်ပုံတင်ထားတဲ့အများကြီးရှိပါလား။ဘာကြောင့်မကျွန်တော်တို့ဘက်ကစီမင်းစည်းကမ်းပေါင်းနေနဲ့အကောင်းဆုံးဖြစ်အောင်ကျွန်တော်တို့ဖိနှိပ်ပါမယ်။
ရန်ကုန်တိုင်းအစိုးရဘက်ကတော့ဒီနေ့တကြံမှာစီးပွားပြင်မန်ဒက်တွေကိုခွင့်မပြုရတာကရင်ကျော်ပိတ်ဆို့မှုများနဲ့အယ်နီညိုယာတီဥတုအခြေအနေကြောင့်ကမ္ဘာရေးစီရီလန်းနဲ့ကမ်ပတ်လန်းတို့တွေမှာရေကစားမန်ဒက်များခွင့်မပြုတာဖြစ်တယ်လို့ထုတ်ပြန်ကြေညာထားပါတယ်။ဒါ့အပြင်ကမ္ဘာရေးဖျားလန်းနဲ့ကန်တော်ကြီးပတ်လန်းတို့မဟုတ်ဘဲအခြားနေရာတွေမှာစီးပွားပြင်မဟုတ်တဲ့မိသားစုဒါမဟုတ်ကုမ္ပဏီပိုင်မန်ဒက်တွေကိုခွင့်ပြုပေးမှာဖြစ်တယ်လို့ခရိုင်လေးခုအတွင်းမှာလည်းရက်ကွက်တွေကကိုစားပြုလှုပ်ဆောင်လို့တဲ့မန်ဒက်တွေကိုခွင့်ပြုပေးသွားမယ်လို့တိုင်းဝန်ကြီးချုပ်ကအခုလိုပြောပါတယ
်ကျွန်တော်ဒီကြံကအစိုးရရန်ကြတာဘာမှမပါတယ်ကျွန်တော်ပြည်သူလုပ်တဲ့ကွယ်ရှင်တို့ဖြစ်ရှင်ကျွန်တော်ဒီဘက်ကဘာလို့ပြနေလဲဆိုဝန်ကြီးဌာနတွေနဲ့ထားရဆိုင်ရာအဖြစ်ကြီးကျွန်တော်တို့ကကြီးချက်ပေးမယ်ကြီးချက်ပေးမယ်ဆိုတော့ဝန်စီရလို့ပြောတာပေါ့လူတွေဒါလို့ပေးပါဆိုရင်ဌာနဆိုင်ရာကလုပ်ပေးနိုင်တယ်အခွင့်အရေးအာလူတို့ကိုခေါ်ပြီးပါဆိုကိုတော့ခေါ်နေရတာဒါကျွန်တော်တို့ဒီဘက်ကနေခေါ်ပြီးမယ်ဒီထိမိပြီးတဲ့အပိုင်းကိုကျွန်တော်တို့ကလုပ်ချင်တယ
်တေးသာရှင်တဦးလည်းဖြစ်လူငယ်ပြီးပြီးမန္တတိုင်းရင်းချင်းမှုကနေတကြံတွေကိုဖျက်တမ်းလာခဲ့တဲ့ရင်းရင်ချမ်းကတော့ဒီလိုမန္တတွေပိတ်ပင်တာကလူငယ်တွေရဲ့ပျော်ရွှင်မှုပေါ်မှာထိခိုက်လာနိုင်ပွဲရှိတယ်လို့သူကထောက်ပြပြောဆိုခဲ့ပါတယ
်ဒီမန္တတိုင်းရင်းချင်းကိစ္စကကျွန်တော်တို့ရဲ့ကျွန်တော်အွယ်ရောက်တဲ့အချိန်မှာစအဖွင့်ပြိုးလာတယ်ကျွန်တော်ရဲ့တာဆာဖြစ်ပါတယ်ဒီရေးသီးကြောင်းလေးကိုကျွန်တော်တို့ဒီမှာဝင်းကြီးတို့ကနေပြီးတော့ဖြည့်ရရင်ပုံပေါင်းလေးကိုကြိုခတ်ပေးသွားမယ်ဆိုရင်ဒီပြီးကြောင်းလေးပြီးမယ်ဘေးလည်းမရောက်ဘူးအဲ့လိုမျိုးခံစားရပါတယ်နောက်ပြီးတော့ခုနပြောတဲ့ဟိုဘာဖြစ်ကိစ္စပေါ့နော်ဆိုတော့တက်ဆိုင်ရာကသူတို့ပတ်သက်သက်ချက်တွေရှိတယ်အဲသူတို့တွေကအများတန်းယူတယ်အိတ်တုံးမှာသူတို့တွေရတဲ့နောက်ဆုံးခံရတာအများကြီးနဲ့တကယ်တည်းကတော့ဘာဖြစ်ကိုယူပြီးတော့ကြောင်းစားပြီးတော့ပြောက်သွားမယ်မသိရတဲ့သူတွေကမျက်တာပါဒီမက်နဲ့တွေ့တဲ့ခြေလေးတော့မမျက်ပါ
စီးပွားပြင်မန်ဒက်တွေခွင့်မပြုရခြင်းရဲ့အခြားအကြောင်းတစ်ချက်ကတော့မူရစီပြဿနာတွေလူငယ်ချားမှာပြန့်နှံ့နေတာကြောင့်လို့လဲဝန်ကြီးချုပ်ကဒီကနေ့ပြောဆိုခဲ့ပါတယ်မူရစီပြဿနာတွေလျော့နေသွားဖို့နဲ့လုံခြုံမှုရှိရှိလူငယ်တိုင်းလူတိုင်းမရွေးပျော်ရှင်နိုင်ဖို့ဒီနေ့တကြံကိုလှုပ်ဆောင်ပေးချင်တာကြောင့်အခုလိုဆုံးဖြတ်ချက်ချခဲ့တာဖြစ်တယ်လို့တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောပါတယ်ဒီပေါ်မှာနှစ်စင်မန်ဒက်ထိုးနေတဲ့ကိုနေလင်းကတော့သူအမည်ကိုခုလိုပြောပြပါတယ
်။ဒါကြောင့်ကတော့ဟုတ်ပြီဖြစ်ပြီမဟုတ်ဘူးဖြစ်ပြီမတုံးတက်တဲ့လူမတုံးလို့ပြောတယ်မတုံးဘူးပဲ။တခြားရေပက္ခံကားတွေလက်ခွန်မှာကစားတဲ့လူတွေအောင်ဆေးကြတယ်မတုံးပဲနေလို့လား။ဒါကြောင့်မန်တက်တွေကိုပြေးလိုက်ရုံနဲ့ဒီဆေးကြတွေဆက်ကြသွားတယ်ရောဆေးကြကုန်ဆေးကြကုန်ဆုံးမှုတွေရက်တက်သွားမယ်ဆိုတာကြီးကတော့တက်ပြီးတဘာဝကျတဲ့သူတွေဆိုတဲ့လူကျွန်တော်မထင်ဘူးကြ
။မန်တက်တွေကခြားထားရေးကိစ္စတွေပြောင်းလဲမှုဖြစ်လာတဲ့အတွက်ကြိုတင်လက်မှတ်တွေရောင်းချထားတဲ့မန်တက်တွေမှာအခက်ခဲတွေရှိခဲ့ပါတယ်။ဒီလိုအခက်ခဲတွေကြောင့်ပြည်လန်းပေါ်မှာကိုပိုင်ခြံဝင်းတွေကိုငှားရမ်းပြီးမိသားစုပုံတန်ဆောက်လုပ်ကအဖွဲ့ဝင်မန်ဘာအနေနဲ့မန်တက်လက်မှတ်တွေကိုအစားထိုးပြန်လည်ရောင်းချနေတာတွေရှိနေပါတယ်။ဒီလိုစီးပွားပြင်မန်တက်တွေကန့်တက်လိုက်တဲ့အတွက်ဘေးရဆိုးကျိုးအနေနဲ့ကိုပိုင်ခြံတွေကိုမန်တက်ထိုးဖို့ငှားရမ်းကတွေအစမတန်တက်လာခဲ့တာဖြစ်တယ်လို့ဝေဖန်သူတွေကတော့ထောက်ပြနေကြပါတယ်။ဒီနေ့ရန်ကုန်တကြံမန်တန်ဒီယာချထားမိစရင်တွေကိုအရင်အစိုးရဟောင်းကယာထားခဲ့တာဖြစ်ပြီးအစိုးရတက်လက်ထက်မှာဒီယာထားတာတွေကိုပိတ်ဖြတ်ကစီးပွားဖြင့်လုတ်ကင်ခွင့်တွေကိုပိတ်ပင်ခဲ့တာဖြစ်ပါတယ်ရှင်
။မမေခါပါရှင် VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 2425ရိုးကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဧပြီလ5ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 30နဲ့52တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီးကောင်းစရာနဲ့အတူတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတီးကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်
နဖတ်ကြရနာသားတဲ့ကွန်ဂရက်စ်လွှတ်တော်လုပ်ငန်းဆောင်တာတွေဒီသတင်းပတ်ပြန်စားတဲ့အခါမှာလစ်လက်နေတဲ့အမေရိကန်တရားရုံးချုပ်တရားသူကြီးခန့်ရေးကိစ္စပါတီကြီးတစ်ခုကြားလွန်ဆွဲနေတဲ့အခြေအနေတွေကပြန်လည်လွှမ်းမိုးလာနိုင်ပါတယ်ကွယ်လွန်သူတရားရုံးချုပ်တရားသူကြီးအန်တိုနီယိုစကာလီယာဟာအစဉ်အလာအရတံပိုးထားမှုတွေကိုအခိုင်အမာဆွဲကင်သူကွန်ဆာဗေးတစ်တယောက်ဖြစ်ပါတယ်သူ့လိုလူမျိုးအစားမထိုးနိုင်ဘူးဆိုရင်တရားရုံးချုပ်ရဲ့နေပေါင်းများစွာကင်ဆွဲခဲ့တဲ့အယူအဆတွေချိန်ခွင်စာပြတ်သွားနိုင်တယ်ဆိုပြီးတော့ပြောဆိုနေကြတာပါကွန်ဂရက်စ်လွှတ်တော်ကတော့ညှနာထားတဲ့အတွက်ပြီးခဲ့တဲ့ဘက်ကလုပ်ငန်းဆောင်တာတွေဆောင်ရွက်နိုင်ခဲ့ခြင်းမရှိပါဘူးဒါပေမဲ့တာဝန်ချုပ်တရားသူကြီးခန့်ရင်းနဲ့ပတ်သက်လို့အထက်လွှတ်တော်အမတ်3ယောက်ကတော့ဝါရှင်တန်မြို့တော်ကိုပြန်လာပြီးသမ္မတဥပမာနဲ့တွေ့ဆုံခဲ့ပါတယ်အဲ့ဒီအထက်မှာ Republican အထက်လွှတ်တော်အမတ် Mark Kirk ကတော့သမ္မတဥပမာဆိုပြထားတာကိုထောက်ခံတဲ့ပထမဆုံး Republican အထက်လွှတ်တော်အမတ်ပါတရားရုံးချုပ်တရားသူကြီးအဖြစ်ရာထက်ခံထားရတဲ့ Merrick Garland နဲ့တွေ့ဆုံတဲ့အချိန်မှာ Mark Kirk ကအခုလိုပြောပါတယ
်။ As the president put forward to Judge Garland, we should give
တရားသူကြီး Garland ကိုခန့်အပ်ဖို့သမ္မတကအဆိုပြုထားတဲ့အတွက်ကျွန်တော်တို့အနေနဲ့အကြံဉာဏ်နဲ့လုံပန်ခွင့်နေပေးသင့်ပါတယ်။ကျွန်တော်တို့ဘက်ကကြိုးចောင်းစီလျော်စွာစဉ်းစားတဲ့ရင့်ကျက်တဲ့သဘောထားရှိဖို့လိုသလိုဖွဲ့စည်းပုံအခြေခံဥပဒေအရလုပ်ငန်းစဉ်ကိုလည်းအစွဲကင်းကင်းနဲ့စဉ်းစားဖို့လိုပါတယ်။
တခြား Republican ထဲလွှတ်တော်အမတ်ဒါဇင်ကျော်ကလည်းသမ္မတဥပမာဆိုပြထားတဲ့ Mr. Garland နဲ့တွေ့ဆုံမှုဆန္ဒရှိတဲ့အကြောင်းပြောဆိုနေကြပါလေ Republican ဘက်မှာကန့်ကွက်မှုတွေရှိနေပေမဲ့လည်း Democrat အမတ်တွေကတော့ Mr. Garland ရဲ့နောက်မှာညီညီညွတ်ညွတ်ရပ်တည်ပေးနေကြတာပါ Democrat ထဲလွှတ်တော်အမတ် Kirsten Gillibrand ကအခုလိုပြောပါလေ
I think he is someone who is
သူဟာအစစ်မြစ်မြစ်အရေးချင်းပြည့်မိတဲ့သူတစ်ယောက်ပါအထက်လွှတ်တော်အနေနဲ့ကြားနာပွဲကျင်းပပေးဖို့တွေမဟုတ်ပါဘူးအစိုးပြုထားတာကိုခန့်အပ်ရေးမဲခွဲဆုံးဖြတ်ပေးရပါလိမ့်မယ်
။ဒီမိုကရက်ထဲလွှတ်တော်အမတ်နောက်တူဖြစ်တဲ့အဲဖရန်ကန်ကတော့အခုလိုပြောပါလေ
။ We're confirming or deciding whether
တရားရုံးချုပ်တရားသူကြီးတူခန့်အပ်ရေးမှာကျွန်တော်တို့ဘက်ကအတီးပြူတာဒါမှမဟုတ်အတီးပြူဖို့ဆုံးဖြတ်တာကိုလုပ်ရပါလိမ့်မယ်။တရားရုံးချုပ်ကိစ္စဟာနိုင်ငံရေးကိစ္စမဖြစ်သင့်ပါဘူး
။ဒါပေမဲ့လည်းထဲလွှတ်တော်မှာ Republican အများစုလွန်မိုးထားတာပါ။ Republican ဘက်ကရှေ့ဆက်ပြီးဘာမှမလုပ်ဘူးဆိုရင် Mr. Garland ကိုအစိုးပြုထားပေမဲ့သူအနေနဲ့ဒါဝင်ထမ်းဆောင်နိုင်မှာမဟုတ်ပါဘူး Republican ထဲလွှတ်တော်အမတ် Mitch McConnell ကတော့အခုလိုပြောပါလေ
Well appropriately revisit the matter when it considers the qualification
American ပြည်သူတွေကိုဆုံးဖြတ်ပါစေနောက်တက်လာမဲ့သမ္မတကဘသူကိုပဲအဆိုပြုဆိုပြုအဲ့ဒီအချိန်မှာဘလို့ရည်ချင်းတွေရှိရမလဲဆိုတာကိုအထက်လွှတ်တော်အနေနဲ့တင့်တော်သလိုပြန်စဉ်းစားဆွေးနွေးနိုင်ပါတယ
်တရားရုံးချုပ်တရားသူကြီးခန္ဓာရေးယူဆပိုင်းဆိုင်ရာအဓိကအားပြိုင်မှုတွေကသမ္မတလောက်မဲဆယ်ပွဲတွေအတွင်းမှာလဲကြောဆူလာနေတဲ့အကြောင်းအရာတစ်ခုပါRepublican Party အတွင်းသမ္မတလောင်းရှင်ပြိုင်နေတဲ့ Ted Cruz ကတော့တကယ်လို့ Hillary Clinton သမ္မတအဖြစ်ရွေးချယ်ခံရမယ်ဆိုရင်တရားရုံးချုပ်အနေနဲ့ရလာခဲ့တဲ့အခွင့်အရေးတွေကိုမျိုးဆက်နဲ့ချီဆုံးရှုံးသွားနိုင်တယ်ဆိုပြီးသူကဝေဖန်ပါတယ
်
အခြေခံဥပဒေမှာပထမဆုံးပြင်ဆင်ဖြည့်ဆည်းထားတဲ့ပြည်သူတွေရဲ့ရပိုင်ခွင့်အခွင့်အရေးတွေအားလုံးဆုံးရှုံးသွားလိမ့်မယ်ဆိုပြီးသတိပေးပြောဆိုနေတာပါသဘောရစစ်တမ်းကောက်ခံချက်တွေမှာတော့ Mr. Garland ကိုခတ်မယ်မခံဘူးအထက်လွှတ်တော်ကပြည်ဝစဉ်းစားရေးကိုလူအများစုကထောက်ခံကြပါလေ Republican တွေဘက်ကလူထုစန္ဒအတိုင်းလေးစားမလားဒါမှမဟုတ်ရင်လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာထောက်ခံမဲ့သူကြာဆင့်ပြီးမဲပေးမဲ့သူနေတော်တာမျိုးတွေလိုချင်သလားရွေးချယ်ရလိမ့်မယ်ဆိုပြီး Democrat ဘက်ကယုံကြည်ထားတာပါလူထုရဲ့အမြင်သဘောထားဘလို့ပဲရှိရှိ Republican အထက်လွှတ်တော်အမတ်အများစုကတော့သူတို့ရည်တည်ချက်အတိုင်းပဲခက်ခဲမှမှဆက်ပြီးဆွဲကင်နေကြဆဲဖြစ်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာကိုကိုသိန်းထက်ဦးကတင်ပြသွားတော့ပါရှင်။ခုတစ်ခါမှာတော့ထောက်လုပ်သူမဆူမွန်နဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တရားရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ
။
တော်ရှင်များခင်ဗျာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဥဆောင်တဲ့အစိုးရအသင်းနဲ့လွတ်တော်တွေရဲ့ရပ်ပေါင်းတရာတတန်းတွင်မှဖမ်းဆီးခံထားရတဲ့တကြွလှရှားသူတွေကိုပြန်လွတ်ပေးဖို့လက်နက်ကင်တိုက်ပွဲတွေရပ်ဖို့အဆရှိတဲ့လူခွင့်ရေးပြည်ရင်းညီညာရေးကိစ္စတွေကိုအကောင့်ထဲပေါ်ဖို့ပြည်ရင်းပြည်ပကတိုက်တွန်းမှုတွေရှိနေပါတယ်အစိုးရရပ်ပေါင်းတရာတတန်းဆိုတော့အခုဆိုရင်နောက်ထပ်3လလောက်တော့အချိန်ရှိပါတယ်ဆိုတော့ဒီလိုရေရူကာလမှာလက်တွေ့ကြကြလုပ်မယ်ဆိုရင်လုံနိုင်တာတွေလုံတင်တာတွေဘာတွေရှိမယ်လို့ရေဦးရပြောနိုင်မလဲဆိုတော့ကျွန်တော်တို့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့အမြင်တွေကိုအရင်ဆုံးသိချင်ပါတယ်ဒီထဲမှာတော့ကျွန်တော်နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်းတွဲဖက်တွင်ရင်မှုဥပိုလ်ကြီးရဲ့သဘောထားကိုအရင်ကြားချင်ပါတယ်ခင်ဗျာဥပိုလ်ကြီးအခုကျွန်တော်တို့အချိန်3လလောက်လောလောဆယ်မှာဒီရေပောင်းတရားသတ်မှတ်ချက်အရဆိုရင်တော့အချိန်3လလောက်ရှိမယ်ဆိုတော့ဒီလိုရေရူကာလအတွင်းမှာလုံမယ်ဆိုရင်လုံနိုင်တဲ့ကိစ္စတွေဘာတွေရှိမလဲ NLD အစိုးရအတွက်
တော့ပထမအဆင့်ကတော့ဒီနိုင်ငံရေးအကျဉ်းသားကိစ္စဆိုတော့ကတကယ်ပြည်သူအများမျှော်လင့်တောက်တနေတဲ့ကိစ္စပဲ။နောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲပေးခဲ့တယ်ဆိုတော့ကလည်းဒီလိုနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာလိမ့်မယ်၊လူ့ခွင့်ရေးခြေနေတွေတိုးတက်လာလိမ့်မယ်ဆိုတော့ယုံကြည်ချက်မျှော်လင့်ချက်တွေရှိပါတယ်။အဲ့ဒီမျှော်လင့်ချက်တွေနဲ့ပတ်သက်ပြီးတော့လက်တလုံးမလွတ်သေးရင်တော့မှအစိုးရအနေနဲ့ကဒီနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်ဘယ်လိုလှုပ်ဆောင်နေပါတယ်၊ဘယ်လိုအခက်အခဲမျိုးတွေဖြစ်နေပါတယ်ဆိုတော့ထွက်ပြီးတော့ပြောရဖို့လိုအပ်ပါလိမ့်မယ်တဲ့။လိုအပ်ပါလိမ့်မယ်။ဒါမှမဟုတ်ရှိရင်တော့အခုဆိုရင်ဒီတကူတော်ဆန္ဒပြတဲ့ကိစ္စတွေတော့တချို့လူအချို့ကဒီအမှုလို့ဖြစ်ပြီးတော့နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးအတွက်ဆန္ဒပြတဲ့ကိစ္စတွေမျိုးတွေဖြစ်လာပါတယ်။အဲ့လိုပဲဒီထောင်ထဲမှာရှိနေတဲ့နိုင်ငံရေးကျင်းသားတွေသူတို့ရဲ့မိသားစုတွေကလည်းစိတ်တော့ကတွေအကြောင်းကိုဖြည့်ဆည်းမှုတွေခံစားနေရတာရှိပါတယ်။ဒါတွေကိုပြည့်ပြတ်ဖို့အတွက်အစိုးရအသင်းနေနဲ့သူတို့ဘလို့ဆောင်နေရဆိုတော့ကိုတော့အသိပေးဖို့လိုလိမ့်မယ်ထင်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီတန်းရန်သားနိုင်ငံရေးခေါင်းဆောင်တယောက်ရဲ့သဘောထားကိုလည်းကျွန်တော်ကြားချင်ပါတယ်ပို့မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ကဥက္ကဋ္ဌခွန်မြင့်ထွန်းမှာဥက္ကဋ္ဌမြင့်ထွန်းရဲ့သဘောထားကိုခင်ဗျာဒီ NLD အစိုးရရဲ့ဒီရပောင်းတရားကာလအတွင်းမှာဟိုဖြစ်နိုင်တာတွေလုံနိုင်တာတွေလုံတင်တာတွေဘာတွေများရှိမယ်လို့မြင်လဲခင်ဗျာ
အဲကျွန်တော်တို့အနေနဲ့ကတော့ဒီ2012ခုနှစ်မှာသမ္မတဦးသိန်းစင်ဦးဆောင်တဲ့အစိုးရတက်လာတဲ့အချိန်နဲ့အခု2016ခုနှစ်မှာသမ္မတဦးထင်ကျော်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာတဲ့အချိန်အဲ့ဒီအချိန်ကာလတွေမှာပြည်သူလူထုရဲ့မျှော်လင့်ချက်တွေကတော့ဒီကာလမှာပိုပြီးများပါတယ်ပိုပြီးတော့မှမျှော်လင့်ထားတယ်ပိုပြီးတော့မှလည်းယုံကြည်ထားတယ်ဆိုတော့ကျွန်တော်ဒီရပ်ပေါင်းတရားတော်တွင်မှာတော့ပြဿနာတွေကိုဖြေရှင်းနိုင်ဖို့ကတော့ဒါကတော့အားလုံးအပြည့်ပြတ်ဖြေရှင်းနိုင်တယ်ဆိုတဲ့ဟာမျိုးကတော့ခရင်ပါလိမ့်မယ်ဥပမာလေးဆိုရင်ကျွန်တော်နိုင်ငံရေးကျင်းသားများလူမျိုးရေးကိစ္စဆိုရင်တော့ဒါသမ္မတရဲ့အမိန့်အာဏာနဲ့ထုတ်ပေးတာမျိုးဒါဖြစ်နိုင်ပါတယ်ဆိုတော့ဒီကျွန်တော်တို့တိုက်ပွဲတွေချက်ချင်းရပ်သွားဖို့ဆိုတဲ့ကိစ္စရမျိုးတွေကတော့ဖြစ်ကောင်းမှဖြစ်မယ်သို့တော့ကျွန်တော်တို့ကအဲ့လိုဒီကိစ္စရပ်တွေနဲ့ပတ်သက်ရင်တော့ဒီအမျိုးသားဒီမိုစီအဖွဲ့ချုပ်ဦးဆောင်အစိုးရအနေနဲ့ကတော့ကျွန်တော်တို့ဒီပြည်သူလူထုကမျှော်လင့်ထားတဲ့မျှော်လင့်ချက်တွေယုံကြည်ချက်တွေကိုပါကိုဟိုအားကိုးရတဲ့အစိုးရပေါ့လူထုအားကိုးရတဲ့အစိုးရပြည်သူလူထုမျှော်လင့်ချက်တွေကိုပေါ်ဆောင်ပေးမဲ့အစိုးရတည်းအနေနဲ့တော့နိုင်ငံရေးကတော့ဒီရပ်ပေါင်းတရားအတွင်းမှာပေါ်ဆောင်ပေးဖို့လိုအပ်ပါတယ်ပေါ်ဆောင်ပေးဖို့လည်းအဲကျွန်တော်တို့အနေနဲ့တော့ဒါမျှော်လင့်နေယုံကြည်တယ်အဲ့တော့အထူးအဖြစ်တော့ဒီကျွန်တော်တို့ဒီတိုင်းနာနယ်မြေတွေမှာလည်းနဲ့ဟို NCA ကိုလက်မှတ်ရေးထိုးရတဲ့အဖွဲ့နဲ့ဖြစ်စေလက်မှတ်ရေးမထိုးရတဲ့အဖွဲ့နဲ့ဖြစ်စေအဲ့လိုအဖွဲ့တွေနဲ့ကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုရအနေနဲ့ဒါအများဆုံးတွေ့ဆုံပေးဖို့လိုပါတယ်အပြန်လည်သဘောထားတွေရယူဖို့လိုပါတယ်အထူးအဖြစ်တော့ကျွန်တော်တို့ဒီဟိုသမရဦးသိန်းစိန်ကပြည်တော်စုဝင်ကြီးဦးအောင်မင်းကိုသမရရဲ့အထူးကိုယ်စားလှယ်အနေနဲ့ဒါခန့်ပြီးတော့မှဟိုတုန်းကတိုင်းနာလက်နက်ကိုင်အဖွဲ့စည်းတွေကိုဆွေးနွေးခိုင်းခဲ့တာမရှိပါဘူးဒါကျွန်တော်တို့အနေနဲ့ကတော့ဒီနေ့ခါမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုရအနေနဲ့ကတော့ဒီသမရရဲ့အထူးကုဇလေလိုမျိုးကုဇလေအဖွဲ့လိုမျိုးနဲ့စေလွတ်ပြီးတော့မှကျွန်တော်လက်မှတ်မရေးထိုးသေးတဲ့ကျွန်တော်ညီနောင်တိုင်းသားအဖွဲ့ကြီးတွေရောလက်မှတ်ထိုးရတဲ့လက်နက်ကင်အဖွဲ့ကြီးရောအားလုံးနဲ့ကြဆွေးနွေးမှုတွေကိုအမြန်ဆုံးလှုပ်ဆောင်ပြင်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်အထူးအဖြစ်တော့ကျွန်တော်တို့ဒီအရင်အစိုးရလက်ထက်တုန်းကပေါ့လေဒါတွေ့ဆုံမှုအတွက်ဒါဟိုအဆင်မပြေခဲ့တဲ့အဖွဲ့ကြီးနဲ့လည်းဥပမာကျွန်တော်တာအန်ပလောင်တို့လိုကိုကန့်အဖွဲ့တို့လိုအေအေတို့လိုစသဖြင့်ဒီလိုအဖွဲ့တွေနဲ့လည်းဆွေးနွေးဖို့တင်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီမှာဟိုနိုင်ငံရေးတိုင်ဝမ်ပုဂ္ဂိုလ်တယောက်လည်းကျွန်တော်ဆွေးနွေးပွဲအတွက်ရှိနေပါတယ်လူပေါင်းတက်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောပါလူပေါင်းတက်ဒီမိုကရက်တစ်ပါတီအနေနဲ့လည်းဒီ NLD အစိုးရအသစ်ကထွေထွေလူငင်းချမ်းသာဝင်ကြီးညာကိုတိုက်တွန်းတဲ့ကြီးညာချက်တစ်စောင်ထုတ်ပြန်ဒီကနေ့ထုတ်ပြန်တာကျွန်တော်တွေ့ပါတယ်ဆိုတော့ဒီရပောင်းဒါဒီကိစ္စဒီရပောင်းတရားအတွင်းမှာဟိုလှုပ်တင်တဲ့ကိစ္စတရားအနေနဲ့ပြောလို့ရမလားဦးအောင်မိုးစောသဘောထားလဲဆွေးနွေးပြပါအောင်ခင်ဗျအ
ဲကျွန်တော်ပထမဆုံးကျွန်တော်တင်ပြချင်တာကတော့အရင်ဆုံးလှုပ်တင်တဲ့ကိစ္စအဖန်ထိန်သိမ်းခံထားတဲ့ចောင်းသားတဲ့ကိစ္စအခုအချိန်ထိလည်းအမိန်မချသေးဘူးအခုအချိန်ထိလည်းတရားအောင်ရင်ဆိုင်နေရသေးတယ်ထောင်ထဲမှာလည်းထည့်ထားသေးတယ်ဒီចောင်းသားတွေကိစ္စကချက်ချင်းလက်ငင်လှုပ်ပေးလို့ရတဲ့ကိစ္စလို့ကျွန်တော်အနေနဲ့တော့ယူဆတယ်ဖမ်းတဲ့ကလည်းမတရားဖမ်းထားတာအားလုံးသိတယ် အခုလည်းအများဆုံးသူတို့အမှုတွေကိုရုပ်သိမ်းပြီးတော့သူတို့ပြန်ချက်ချင်းလှုပ်ပေးဖို့ကအရန်လိုအပ်တယ်လို့ကျွန်တော်အနေနဲ့တော့ဟောဒီဒီကိစ္စကိုကျွန်တော်ပြောချင်တယ်ဒါတစ်ခုပါနောက်တစ်ခုကဒီတိုင်းသာလက်နက်ကင်အင်အားစုတွေပေါ့နော်တိုင်းသာလက်နက်ကင်အင်အားစုတွေနဲ့ပတ်သက်လို့ကတော့ကျွန်တော်အနေနဲ့ကျွန်တော်တို့မျှော်လင့်တာကအစိုးရအသေးအနေနဲ့တစ်ဖက်သားအပြစ်ခတ်ရစေးကျင်ညာပြီးတော့ဒီနိုင်ငံရေးတကားဟိုပါပေါ့တကားကိုဆက်ပြီးတော့ကျေအောင်ဆက်ပြီးတော့ဖွင့်လိုက်မယ်လို့ကျွန်တော်အဲ့လိုမျှော်လင့်တယ်အဲ့ဒီကိစ္စဟာလည်းပဲဒီအစိုးရအသေးမဖွဲ့ခင်ကတည်းကကျွန်တော်တို့ကြားနေရတာအမျိုးသားလူမျိုးအဖွဲ့ချုပ်အနေနဲ့ဒီငိမ့်ညာရေးကိစ္စကိုဦးစားပေးဆောင်ရွက်မယ်လို့ကျွန်တော်ကြားနေရတာဖြစ်တယ်ဆိုတဲ့အခါမှာဒီသမရမေကွန်ပြောတော့ဟာလည်းပဲကျွန်တော်တို့အဲ့ဒါကိုဒီငိမ့်ညာရေးကိစ္စကိုမျှော်လင့်တယ်ဒီတိုင်းသားတွေနဲ့ဒီဆွေးနွေးပွဲကိစ္စကိုမျှော်လင့်တယ်ကျောင်းသားတွေကိုလှုပ်ပေးဖို့ကိစ္စကိုကျွန်တော်တို့ချက်ချင်းလက်နဲ့လှုပ်ပေးဖို့ကိစ္စကိုကျွန်တော်တို့မျှော်လင့်တယ်တပြိုင်တည်းထဲမှာကျွန်တော်တို့ပြောတဲ့နော်ဒီလူငယ်ချမ်းသာကွင်းဆိုတာကအကြောင်းမျိုးမျိုးကြောင့်အပြင်မှာရောက်နေတဲ့ရဲဘော်တွေအများကြီးရှိတယ်။အရင်အစိုးရလက်ထက်တုန်းကလည်းပဲဒီတချို့ဆိုလို့ရှိရင်ပြန်လာကွင်းပေးတယ်ကျွန်တော်တို့ကိုယ်တိုင်အရင်အစိုးရလက်ထက်ကပြန်လာတာဖြစ်တယ်။ပြန်လာပြီးကမှတခါတချို့ဆိုလို့ရှိရင်ဟိုဗီဇာမပေးတော့ဘူးပြန်နှင်ထုတ်တယ်။ပြန်လာဖို့အတွက်ခက်ခဲရှိနေတဲ့ရဲဘော်တွေလည်းအများကြီးပဲ။နော်ဒီရဲဘော်တွေလည်းပြန်လာဖို့လိုတယ်။နောက်တပြိုင်တည်းထဲမှာခုနလိုဒီနိုင်ငံရေးအကျဉ်းသားတွေဆိုတော့လွတ်ပေးကိုပေးရမယ်ကိစ္စဖြစ်တယ်။ဒါကြောင့်မလို့ဒါထွေလူငယ်ချမ်းသာကွင့်လိုဟာမျိုးကိုအစိုးရတက်ထွက်ခြင်းမြန်မာနှစ်တကူလိုကိစ္စမျိုးမှာပဲဖြစ်ဖြစ်အစိုးရတက်တဲ့ခြင်းမှာဒီလိုကိစ္စမျိုးတွေဟာကြီးညာပြီးတော့နော်ဒီအမျိုးသားပြန်လဲတင့်မြတ်ရေးအငြိမ်းချမ်းရေးဆိုတဲ့ခေါင်းစဉ်အောက်မှာကျွန်တော်တို့အများကြီးလှုပ်လို့ရတယ်လို့ကျွန်တော်တို့အနေနဲ့တော့အဲ့လိုပဲယုံကြည်တယ်
โอเคเจซูပါကျွန်တော်ဆွေးနွေးပွဲအတွက်ပါဝင်မှုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လဲကျွန်တော်တို့လီလိုင်းမှာရောက်နေပါတယ်အရင်ဆုံးတယောက်ကတော့ဦးတန်ဝင်းကန့်ဘလူမျိုးပါဖြစ်ပါတယ်ဦးတန်ဝင်းကတော့ဒီသူကိုယ်တိုင်မြေသိမ်းရသိမ်းခံထားတဲ့ပုဂ္ဂိုလ်တယောက်ပါတဲ့သူကတိုင်းကိစ္စတွေကိုလည်းပြည်လျောင်ဆွေးနွေးစီရင်နေဆိုပြီးကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်ပါဦးတန်ဝင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်တို့ဒီအကောင့်တရားကျွန်တော်ရပြီးခဲ့တဲ့အဆိုရကခင်ဗျားဆောင်ပြီးလုပ်ခဲ့တဲ့ကြံစည်တွေကအများကြီးတော့ရေပောင်းတရားတွေမှာဒုဒုကြကြတော့ဖြစ်လာနိုင်မယ်လို့တော့မထင်ဘူးဒါပေမဲ့ကျွန်တော်တို့တောင်သူတွေကြုံနေရတဲ့မြေရင်းရှားတဲ့ကြံစည်တွေလည်းအခုချိန်ကနေတောက်ပြီးတော့ကင်တွယ်ဖြေရှင်းသင့်ပြီလို့ကျွန်တော်ကတော့အဲ့လိုမြင်နေတာမြေရင်းဆိုရဆက်ဆိုရအခက်အခြေခံကနေပြီးတော့မှမြေရင်းတိတ်လာကြတယ်ကနိုင်ငံအနောက်ဘက်ကခုလက်တွေ့ကျွန်တော်တို့ဆိုရင်ကျွန်တော်ကိုယ်တိုင်ကအခုချိန်ကြီးလုံလုံပေါင်း30တောင်သူလုပ်ခဲ့တယ်ဒါပေမဲ့အခုချိန်ကြီးတရားဝင်ပိုင်ဆိုင်ဝင်အတော်အထားလုံးဝမရှိဘူးမရှိတော့ကြတော့ဘယ်နည်းကိုကျူးကျော်ဆိုပြီးတော့မောင်းတော့ပလဲဆိုပြီးတော့ကိုယ်ရင်ထိုင်တဲ့အောင်နဲ့လုံနေရတဲ့တောင်သူတွေရှိလို့တချို့လည်းတောင်သူတွေကလည်းဆွန့်လွတ်သွားတဲ့တောင်သူတွေလည်းအများကြီးပဲရှိနေတယ်။အဲတော့ငွေရင်းရတဲ့ကိစ္စတွေကိုလည်းပြပြီးတော့ဖြေခဲဖြေပြီးတော့စာရွက်ပြန်နေလို့ရှိနေတယ်ဗျ။
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါကျွန်တော်နောက်တစ်ယောက်ကတော့စလိုင်းပွေကုံပါရန်ကုန်မြို့ပါကျွန်တော်တို့စွန့်နေဘက်အတွက်ပါဝင်မှုဆက်သွယ်ထားတဲ့ပုဂ္ဂိုလ်ပါကိုစလိုင်းပွေကုံအမြင်စွန့်နေလို့ရပါတယ
်။ဟုတ်ကဲ့ဆရာဟောကျွန်တော်ဆွေးနွေးရှင်ရဲ့ကိစ္စကတော့ဒီတက်မတော်နဲ့ညှင်းထိုင်းပြီးတော့မှညှင်းထိုင်းစရာမလိုတဲ့ပြုပြင်ပြောင်းလဲရေးဟူသည်များအလုံးကိုဒီရက်ပေါင်း100အတော်တွင်းမှာပထမဦးစားပေးနေတဲ့အင်လေဒီဆိုရလို့ခေါ်မှာပေါ့ဒါလှုပ်ရှင်ချင်တာပေါ့ဥပမာသမရကလုံငင်းလုံငင်းတက်တာခွင်းလို့ခေါ်မလားဥပမာပုံမှန်104ကကြီးဟာမျိုးခတ်ခွဲကိုတော့ထားလိုက်ကကြီးကတော့အင်္ဂလိပ်လိုနဲ့ pardon လို့ခေါ်တယ်ခတ်ခွဲကတော့ amnesty ပေါ့ဥပမာ pardon ဆိုတဲ့ဥစ္စာကသမရတယောက်ထဲနဲ့တပါးထဲနဲ့လုံနိုင်တဲ့ကိစ္စဖြစ်တဲ့အတွက်အဲ့ဒါမျိုးတွေကိုဦးစားပေးပြီးတော့မှလုတ်စစ်စင်းနေပြီးတော့ဥမာငင်းချမ်းကြီးဆိုတဲ့နေရာမှာအပိခတ်ရစီဆိုတဲ့နေရာမှာအခုတော့ချက်ချင်းကြီးလှုပ်လို့မရပေမဲ့လို့ဘလို့အခင်းချင်းနဲ့သူတို့ဆက်လုတ်မလဲနောက်ဘလို့ဖိစီကိုဖွေးပြီးတော့မှသူတို့နဲ့တိုက်ရိုက်ဆက်သွယ်မလဲဆိုတဲ့ဥစ္စာကခင်းချင်းလေတော့နည်းနည်းဟောပါလေအယောင်ပြစစ်စင်းတော့ဗောနော်နောက်ပြီးတော့မှဒီအစိုးရထက်မကဘူးလွတ်တော်ပိုင်းမှာလဲကျွန်တော်နည်းနည်းခြေပြီးတော့ပြောမြင်စီရင်တော့ဥမာဦးစေမောင်ဦးဆောင်တဲ့ကော်မရှင်ကနဲ့ထုတ်ပြန်ထားတဲ့မလိုလားတဲ့ပုံမှန်ဒီပြည်သူ့အနောက်ဆက်ဖြစ်နေတဲ့ဥပဒေမျိုးတွေကိုဟောဗာလဲခုနတရားတော်ရှိတယ်လို့ကျွန်တော်တို့ကြားသိရတယ်အဲ့လိုမျိုးဥစ္စာကိုအမြန်ဆုံးနည်းနဲ့ပြည့်ဖြတ်ပြနိုင်ရင်တော့ပြည်သူတွေရတွေ့တော့ဟောအမြန်ဆုံးအသက်ရှူချောင်သွားမယ်လို့အဲ့လိုပဲမိပါတယ်ဆရာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်ဒီကုလသမဂ္ဂလူခွေထူးကိုယ်စားကတော့ဒီမကြသေးငါပဲသူကျင်ညာချက် ထုတ်ပြန်ပြီးတိုက်တွန်းတော့ပါတယ်ဒီထဲမှာတော့သူကလွတ်လပ်စွာထုတ်ဖော်ပြောဆိုလှုပ်ရှားတဲ့သူတွေကိုဖမ်းဆီးရေးယူရတဲ့ချက်ချင်းရက်ဖို့နောက်လူနည်းစုတွေပေါ်မှာခွဲခြားဆက်ဆံတာရန်လိုတဲ့လှုပ်ရက်တွေကိုလူသိရှင်များဆန့်ကျင်ရှုတ်ချဖို့နောက်ရခိုင်ပြည်နယ်မှာလွတ်လပ်စွာသွားလာလှုပ်ရှားခွင့်တွေရဖို့ခွဲခြားဆက်ဆံမှုတွေမရှိဘဲနဲ့ကျန်းမာရေးပညာရေးအခြေခံလိုအပ်ချက်တွေလူတိုင်းခံစားခွင့်ရှိဖို့နောက်တစ်ခါဒီကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ရုံးဝယ်မြန်မာနိုင်ငံမှာဖွင့်လှစ်ခွင့်ရဖို့တွေကိုရပောင်းတရားအတွင်းမှာအစိုးရတွေကလှုပ်ပါဆိုပြီးတော့တိုက်တွန်းထားပါတယ်ဆိုတော့ဒီတိုက်တွန်းချက်တွေကလက်တွေ့လုပ်မယ်ဆိုရင်ဟုတ်ဖြစ်နိုင်လားအခက်အခဲတွေဘာတွေရှိနိုင်လဲကိုဘူကြီးသဘောထားဆွေးနွေးပြပါဦးခင်ဗျဟ
ိုကျွန်တော်တို့ဒီအစိုးရအသေးအတွက်ပေါ်ပြည်သူတွေအတွက်ပေါ်အဓိကရင်ဆိုင်နေရတဲ့အခက်အခဲ2008ပေါ်စီပေါ်ခြေခံဥပဒေပါ2008ပေါ်စီပေါ်ခြေခံဥပဒေကကကွယ်ဥပဒေချုပ်ကိုအာဏာတွေပို့ပြီးတော့ပြီးထားတဲ့ပုံစံတည်းရတယ်နောက်တစ်ခုကအခုသတော်တော့ကြောခဲ့တဲ့ဒီလူသူကိုယ်စားလှယ်ကထောက်ပြတဲ့အရာတွေအကုန်လုံးကဒီလုံခြုံရေးပတ်သက်တယ်လို့လည်းပြောလို့ရပြရတာတွေရှိပါတယ်သူတို့ပြလွတ်လပ်စွာပြောဆိုခွင့်ဆိုတော့အစိုးရကဟိုအမြင်တစ်မျိုးကျွန်တော်တို့ဒီပြည်သူတွေအမြင်ကဟိုဒီစစ်တပ်ကဒီတပ်မတော်ကတော်ဝင်ရှိတဲ့သူတွေကမြင်တဲ့အမြင်ကဒါတိုင်းပြည်အတွက်အောက်ချက်ဖြစ်တယ်ဆိုတဲ့အမြင်မျိုးတွေရှိပါတယ်ဒီအမြင်မျိုးတွေကိုမရှင်းနိုင်သေးဘူးနောက်တစ်ခုကလုံခြုံရေးကိုကကွယ်ဦးစီးချုပ်ကနေပြီးတော်ဝင်ယူမယ်ဆိုတဲ့ကိစ္စမျိုးတွေရှိနေသေးတယ်ဒီလိုကိစ္စမျိုးကဖြေရှင်းအတော်ခက်တဲ့ကိစ္စလို့ကျွန်တော်ကဟိုသုံးသပ်ပါတယ်ဒါပေမဲ့လည်းကျွန်တော်တို့တစ်ဖက်ကနေပြီးတော့ဒါကတိုင်းပြည်တိုးတက်ရေးတိုးတက်ကြောင်းအတွက်နောက်ပြည်ရင်းငြိမ်းချမ်းရေးအတွက်ဆိုရင်ဒါတွေကမရှိမဖြစ်လိုအပ်တဲ့အရာတွေဖြစ်ပါတယ်အဲ့ဒီအတွက်ဒီတပ်မတော်ကနေပြီးတော့အစိုးရအသိနဲ့ဘယ်လောက်ထိဒီလိုပေါ်ပူပေါင်းဆောင်ရွက်မလဲဆိုတဲ့ပုံမှာတော့ဒီလိုကိစ္စမျိုးတွေငမြန်းဆန်းဆန်းဖြည့်ရှင်းနိုင်ရေမဖြည့်မဖြည့်ရှင်းနိုင်ရေအဲ့ဒီပုံမှာမူတည်သွားလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျကျွန်တော်အခုတခါတော့ဒီဥက္ကုမြင့်ထုံးကိုမေးချင်ပါတယ်ဒီတန်းရင်းသားတွေနဲ့ဒီငင်းငယ်ရောက်ဖို့ကိစ္စဆိုတော့ဒီရေပောင်းတရားအတွင်းမှာမဖြစ်ဟိုဖြစ်ဖို့မလွယ်ဘူးဆိုတော့သေချာတော့ပါဆိုတော့အနည်းဆုံးပဲဖြစ်စင်မှာပေါ့လေတိုက်ပွဲတွေမဖြစ်အောင်ပဲဖြစ်ဖြစ်ဟိုအန်ရီအစိုးရအနေနဲ့လုံနိုင်တဲ့အခြေအနေမျိုးကမရှိနိုင်ဘူးလားတခုတော့ရှိတာကတော့ဟိုဒီကိစ္စမျိုးမှာတော့ဒီကိုဘူကြီးပြောသလိုပေါ့လေဒီကိစ္စမျိုးမှာအထူးသဖြင့်တော့တက်နေရလဲပိုဆိုင်နေတော့ဒီကိစ္စလောကကရတော့ခက်နိုင်တာပေါ့လေဦးခွန်မြင့်တော်သဘောထားဆွေးနွေးပြပါဦးခင်ဗျအ
ဲကျွန်တော်တို့အမြင်ကတော့အခုဒီအရင်တုန်းကဗမာဥပဒေစင်လက်ထက်ကဖွဲ့စည်းခဲ့တဲ့UPCC လို့ခေါ်တဲ့ဒီပြည်တော်စုငင်းငင်းဖော်ဆောင်ရေးကော်မတီဆိုတာရှိတယ်။ UPWC လို့ခေါ်တဲ့ပြီးတော့ပြည်တော်စုငင်းငင်းဖော်ဆောင်မှုလုပ်ငန်းကော်မတီဆိုတာတွေဖွဲ့ခဲ့တာရှိပါတယ်။အဲ့တော့အခုကျွန်တော်တို့အမျိုးသားလူမျိုးစုဖွဲ့ချုပ်ဆိုရလက်ထက်မှာတော့ကျွန်တော်တို့အခု Union Peace Commission ဆိုတာမျိုးဖွဲ့မယ်လို့ကျွန်တော်တို့ကြားတယ်။ဆိုတော့ Tin Shaw တော့မတွေ့ရသေးဘူးပေါ့လေ။အဲ့တော့ဒီလိုမျိုးဖွဲ့စည်းမှုတွေလည်းကျွန်တော်တို့ဒါတော့အမြန်လှုပ်ဆောင်ဖို့လိုတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။နောက်တစ်ခုကတော့အခုကျွန်တော်တို့ငင်းငင်းဆွေးနွေးမှုပူးတွဲကော်မတီ UPDGC ကိုဖွဲ့တဲ့အခါမှာအစိုးရလွှတ်တော်တမတော်ကတစ်ဖက်အဲကျွန်တော်တို့က16ဦးနဲ့နိုင်ငံရေးပါတီက16ဦးပြီးရင်ကျွန်တော်တို့ဖိုင်နယ်လက်မှတ်ကံများ16ဦးအဲ့လိုဖွဲ့ထားတဲ့ငင်းငင်းဆွေးနွေးပူးတွဲကော်မတီရှိပါတယ်အဲ့တော့အခုဒီအစိုးရအစ်အဟောင်းအပြောင်းလဲကာလမှာအဲ့ UPDGC ကအလုံးမလုံးနိုင်ဖြစ်နေပါတယ်ဒါမှမဟုတ်ဒီအဓိကတော့ရင်အစိုးရလွှတ်တော်အစိုးရနဲ့လွှတ်တော်ဘက်ကကိုယ်စားလှယ်အပြောင်းလဲကိုအဲ့ဒီမှာဆောင်ရွက်ပေးရမှာဖြစ်ပါတယ်အကြောင်းကျွန်တော်တို့ကဒီငင်းငင်းဆွေးနွေးပူးတွဲကော်မတီမျိုးဒီအလုံးလုံးနိုင်မှုအတွက်ကိုလည်းပဲလက်ရှိကြအစိုးရနေပြီးတော့မှဒါအစိုးရလွှတ်တော်ပိုင်းနေမှာဒီတောင်းပေးခံမှုတွေဒါလုပ်ဖို့လိုပါတယ်နောက်တစ်ခါကျွန်တော်တို့ဒီ NCA စာချုပ်ကိုကလက်မှတ်ရေးထိုးရလို့မထိုးလို့ကျွန်တော်သဘောတူခဲ့ပြီးတာဖြစ်ပါတယ်အကြောင်းမို့လို့ဒီ NCA စာချုပ်အကောင့်တွေပေါ်တဲ့အခါမှာဘက်ကနှစ်ဖက်ဖြစ်ပါတယ်အစိုးရလွှတ်တော်တမတော်လို့ပြောတဲ့ပြည်တော်အစိုးရတစ်ဖက်ဒါကျွန်တော်ဒီတိုင်းနာလက်နက်ကတော်လိုင်းဖွဲ့စည်းများတစ်ဖက်ဖြစ်ပါတယ်အဲ့ဒီအပေါ်မှာတော့ဒီမျိုးသားဒီမျိုးစီဖွဲ့ချုပ်နေတဲ့ဒီကျန်တဲ့ကျွန်တော်အစိုးရလွှတ်တော်တက်မလို့ဆိုတဲ့အတွင်းမှာလည်းဆွေးနွေးဖို့လိုလို့ကျွန်တော်တို့ဒီလက်မှတ်ရေးထိုးတဲ့အဖွဲ့အစည်းတွေတော့မထိုးတဲ့အဖွဲ့အစည်းတွေတော့ဒါဆွေးနွေးပြီးတော့သဘောထားရရယူနေတဲ့ပူးပေါင်းဆောင်ရွက်မှုတွေတော့ဒီကာလမှာဆောင်ရွက်တဲ့နေကြောင်းမြင်ပါတယ်အထူးအပြည့်တော့ဒီအစိုးရအနေနဲ့ကတော့ကျွန်တော်အမြင်မှာဒီရပ်ပေါင်းတရားအတော်အတွင်းမှာတော့လုံမဲ့အစီအစဉ်တွေတော့ရှိမှာပါကျွန်တော်တို့ကတော့ဟိုလိုလုပ်ပါဒီလုပ်ပါအတိအကျတိုက်တွန်းမှုတွေတော့ဒါတော့ကျွန်တော်တို့မဆောင်ရွက်ချင်ပါဘူးသို့တော့ဒီကာလမျိုးမှာကတော့ဒီအလုံးနဲ့ထိထိတုတ်တွေဆောင်ရွက်ပြီးတော့မှအလုံးလိုက်ပါနိုင်တဲ့အခင်ချင်းပေါ့လေအဲ့ဒါပေါ်ဆောင်ဖို့လိုပါတယ်ကျွန်တော်တို့ဒီဟယ်လို
ဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ပြောချင်တာတော့ဒီဒေါအောင်ဆန်းစုကြည်ကို1995လို့ကကျွန်တော်တို့ခေါင်းဆောင်တယောက်ကဒေါအောင်ဆန်းစုကြည်ပြောပါတယ်ဒေါအောင်ဆန်းစုကြည်ကမေခလာပါပဲလို့ပြောတော့ဒေါအောင်ဆန်းစုကြည်ချက်ချင်းညင်းပါတယ်ကျမကမေခလာမဟုတ်ပါဘူးကျမကစနကပါကျမလိုပဲအလုံးကကူးကြခတ်ကြမှာလွန်မြောက်အခက်ခဲကနေလွန်မြောက်နိုင်မယ်လို့ပြောပါတယ်ဒါဒီနေ့နိုင်ငံရေးအခင်ချင်းမှာကျွန်တော်တို့ရက်ပေါင်းတရားတော်တွင်မှာတော့အခက်အခဲကြက်တဲ့တွေကျွန်တော်ဖြစ်ရှင်းနိုင်မှာတော့မဟုတ်ဘူးတိုးတော်လည်းပဲပြည်သူလူထုကျွန်တော်တိုင်းသားပြည်သူတွေအပါဝင်ပေါ့လေတိုင်းသားလည်းနိုင်ငံတိုင်းတော်လိုင်းအဖွဲ့အစည်းရောတိုင်းသားတွေပါဝင်ပြည်သူလူထုတရားလုံးကအားကိုးရတဲ့ညှော်လင့်ချက်နဲ့ကန့်ကြီးတဲ့အစိုးရတရားဖြစ်အောင်တော့ဒီကာလမှာဒါကတော့ပုံဖော်ဆောင်ရွက်ပြည်တင်တယ်လို့ကျွန်တော်လည်းမြင်ပါတယ်
โอเคเจซูပါကျွန်တော်တို့ဒီတော်တော်ရှင်တယောက်လည်းကျွန်တော်တို့ဆက်သွယ်ထားတာရှိပါတယ်သူကတော့ဟိုတန်ဃာတို့တပါပါအရှင်ပညာဝန်သားပါရန်ကုန်မြို့ပါအရှင်ပညာဝန်သားသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာတယ်လီဖုန်းလိုက်မရအောင်နဲ့တူပါတယ်ကျွန်တော်တို့ပြီးမှပြန်လှည့်တာပေါ့လောလောဆယ်တော့ကျွန်တော်တော်တက်ရှင်တချို့ပေးထားတဲ့ပေးစာတချို့ကိုလည်းပဲကျွန်တော်တို့ဒီနေရာမှာဖော်ပြကြပါတယ်အရင်ဆုံးတစ်ယောက်ကတော့စာရည်နဲ့နဲ့ရှည်တော့ကျွန်တော်ဟိုအချိန်ရသလောက်နဲ့နဲ့အချင်းယုံပြီးဖော်ပြကြပါတယ်ပထမတစ်ယောက်ကတော့မေထီလာမျိုးကဦးစိန်မောင်ပါသူကတော့ကျွန်တော်အနေနဲ့ရွေးချယ်တင်ပြရမယ်ဆိုရင်တော့စီဝိုင်းကဏ္ဍကိုဦးစားပေးလှုပ်ဆောင်ရမယ်ကဏ္ဍဖြစ်ပါတယ်လို့တင်ပြလိုပါတယ်စီဝိုင်းနှိမ့်ချလို့ဆင်းရဲမွဲတင်မှုတန်းနှိရှိလာများခန်းစားနေရတဲ့ပြည်သူတွေအတွက်စီဝိုင်းတိုးတက်ဖွံ့ဖြိုးမှုတွေမြန်မာမြမြန်မာသာဆင်းရဲရင်းကလွတ်မယ်လူမှုရေးနိုင်ငံရေးပြဿနာတွေလည်းတိုးတက်လာမယ်တင်းကျင်းလာမယ်လို့တွေးမိပါတယ်ဆိုပြီးဦးစိန်မောင်ကပြောထားပါတယ်နောက်တစ်ယောက်ကလည်းတန်ဃာတော်တို့ဘာပါပဲအရှင်ပညာတီဟာဆိုတော့နောက်လောက
်ဟုတ်ကဲ့ဟိုအခုတက်လာတဲ့အစိုးရပထမဆုံးလောက်အောင်မှာငွေကြေးကိုအမခံချက်ပြန်ရအောင်လုပ်ဖို့ပါပဲဒီနေ့ Facebook မှာတင်လာတဲ့ Army Officer ကရွှေဆိုင်ဝင်လို့လားတက္ကသိုလ်ကတိကကိုငရုတ်ကြီးပွေးနဲ့ထုပြီးလူရာတွေဟာ Hyper Inflation ရဲ့ပြားယုတ်တွေပါဝန်ထမ်းလောကမှာအောက်ခြေဝန်ထမ်းတွေဘယ်လိုခံစားနေရသလဲဖုံဖုံငငယ်ကအောက်တန်းစီတယောက်ဟာလစာရင်ကိုရှားပါးစိပေါင်းပြီးတော့126ကျပ်ရတယ်။တအိမ်လုံးစားလောက်တယ်။ရွှေဝယ်စုလို့ရတယ်။ရွှေတစ်ကျပ်သားမှ130ပဲရှိတာ။အခုပေါက်စင်နေဆိုအောက်တန်းစီလစာကို6သိန်းခွဲပေးရမှာ။ပိုက်ဆံကိုနှီးမျိုးစုံနဲ့ပြန်ချုံနေကြတော့အပိုးရှားရပြီပေါ့။ကလေးတွေကိုထောင်မချဖို့အခုအစိုးရကိုမြစ်တာရက်လိုပါတယ်လို့ရေးပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ VOA ပြည်သက်တူဆိုပြီးအီးမေးလ်နဲ့ပို့ထားတာလည်းရှိပါတယ်။သူကတော့ကျွန်တော်အနေနဲ့ NLD အစိုးရတဲ့ပေါ်အရေးကြီးတောင်းဆိုချင်တာကတော့အချင်းပြတ်ချက်ဆမှုပပျောက်ရေးပါတဲ့အဓိကကြတဲ့လူတွေကအချင်းပြတ်ချက်လို့ဖြစ်ပေါ်လာတဲ့နောက်ဆက်တွဲပြဿနာကအနေနဲ့ကတော့ယာရုဟာနာလိုချင်ကြတယ်လိုချင်တော့အစအနေလက်ထုတ်ပြီးရအောင်လုပ်ကြတယ်ရလာတော့ပြန်ပြီးသူ့လုပ်တယ်လို့ပဲသူ့ကိုအစအနေအစောပိုင်းမှာတင်ပေးလိုက်တဲ့အတိုင်းတင်လာခဲ့တဲ့အတိုင်းဆက်လုပ်ပြီးတော့တရားဥပဒေဖြည်းဖြည်းနဲ့တရားဥပဒေစုံမှုဖြစ်ပြလာတယ်အဲဒီကနေစပြီးတော့အကုန်လုံးပြစ္စည်းရရောက်ပါတယ်ဆိုပြီးတော့သူကရေးထားတာရှိပါသေးတယ်နောက်တစ်ယောက်လည်းရှိပါသေးတယ်ခင်ဗျာကျွန်တော်တို့
သူကမောင်သတနာပါရှင်
သတနာအမေရိကန်ပြည်တော်စုပါပါပဲဟုတ်ကဲ့
အစိုးရတဲ့အနေနဲ့သင့်ချင်းလှုပ်ယူရမယ်အပြစ်ခတ်ရစေရေးပြည်ရင်းငြိမ်းရေးတို့ထက်ဦးစားပေးလှုပ်ဆောင်တင်တာကနိုင်ငံရေးအကျဉ်းသားဟောင်းများတက်ကြွအလှူရှားသူများနဲ့ဝန်ရံပြည်သူများအပါအဝင်မတရားဖမ်းဆီးခံရသူအလုံးကိုအမြန်ဆုံးလွှတ်ပေးဖို့ကြိုးစားတင်တယ်လို့ယူဆမိပါတယ်။တခါနှစ်ဖက်စစ်ကောင်းဆောင်တွေကြောင့်မြေစာပင်ဖြစ်နေရတဲ့အပြစ်မဲ့ပြည်သူတွေကိုမှုရင်းဒေသတွေမှာအကြောက်တရားကင်းကင်းဘဝလုံခြုံမှုရှိရှိပြန်လည်အခြေချနေထိုင်နိုင်အောင်စီစဉ်ပေးတင်တယ်လို့ယူဆမိပါတယ်။ဒါအပြင်တရားဥပဒေစိုးမိုးရေးအလုပ်အကိုင်တင်များဖော်ဆောင်ရေးကုံစည်နှုံးတည်ရင်ရေးထျောက်တဲ့အလုတ်ရှင်အလုတ်သမားဥပဒေတင်များပြဋ္ဌာန်းရေးတိမ်စည်းခံလဲမြေပြဿနာများဖြေရှင်းရေးမူလရန်အလဲရန်အဆင့်အခမဲ့ပညာသင်ကြားခွင့်ဥပဒေပြဋ္ဌာန်းရေးနဲ့ဂျမားရေးဆောင်ရှောက်မှုတိုးတက်ကောင်းမွန်လာစေရေးတို့ကိုဦးစားပေးဆောင်ရွက်တင်တယ်လို့ယူဆမိပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာဒီတော်တော်ရှင်ရဲ့တချို့တိုက်တွန်းချက်တွေကတော့ရေရှည်လုပ်ဖို့လိုမဲ့ကိစ္စတွေဖြစ်ပါလိမ့်မယ်အခုဆိုလို့ရှင်တော့ဒီ NLD ကအစိုးရဖွဲ့ပြီးဝင်ကြီးတွေအစ်မအရာရှိတွေလည်းတော်တော်များများခန့်ပြီးတော့ပါဆိုတော့အခုခန့်လိုက်တဲ့အစိုးရဖွဲ့အနေနဲ့ရောဒီရပောင်းတရားအတွင်းမှာအပြောင်းလဲရေလုံးနိုင်လောက်တဲ့အခြေအနေမျိုးတွေရှိရလားဘာဖြစ်လို့လဲဆိုတော့ဟိုတချို့လူတွေကဒီအရင်အစိုးရလက်ထက်ကလူအောင်တွေပြန်ပါလာတာဆိုတော့တချို့ကလည်းအပြောင်းလဲတွေဖြစ်ပါမလားမူအောင်တွေပဲဖြစ်ပါမလားဆိုပြီးတော့စိုးရိမ်တဲ့အတန်တွေလည်းကျွန်တော်တို့ကြားနေရပါတယ်ဆိုတော့ဟိုဖြစ်နိုင်ချေအလားအလာဘယ်လောက်များရှိလဲဥပမာမို့ဆိုသဘောထားဆွေးနွေးပြပါဦးခင်ဗျာ
အဓိကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသဘောထားပဲဖြစ်တယ်လေဒီသဘောထားကိုဒီအစိုးရကအကောင့်တမရဦးဆောင်တဲ့အစိုးရအဖွဲ့ကအကောင့်တက်ပေါ်မှာဖြစ်တယ်နိုင်ငံတော်တမရကို၌ကဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမူဝါဒတွေကိုထင်ဟရမှာဖြစ်တယ်အဲ့တော့ဒါတွေကိုအကောင့်ထက်ပေါ်ဖို့ကိစ္စကိုဒီလက်ရှိဝန်ကြီးတွေကဆောင်ရွက်ရမှာဖြစ်တယ်ဒီအတွက်တော့ဆောင်ရွက်ချင်တဲ့စိတ်ဆောင်ရွက်ချင်တဲ့ဝေခိုင်ခိုင်မာမာရှိမယ်ဆိုလို့ရှိရင်ဆောင်ရွက်လို့ရတယ်လို့ကျွန်တော်ယူဆတယ်။နောက်တစ်ခုကခုနကပို့ဖို့ကြီးထောက်ပြတော့တာတစ်ခုရှိတယ်။ဒီဖွဲ့စည်းပုံအရာဒီကာဝေးဦးစည်းချုပ်မှာအများကြီးအာဏာတွေပုံတယ်လို့ပြောတယ်။သို့တော်လည်းကျွန်တော်တို့ဖွဲ့စည်းပုံအရာပဲကျွန်တော်နားလည်မှုကတော့နိုင်ငံတော်သမ္မတမှာနိုင်ငံတော်သမ္မတရဲ့အခန်းကဏ္ဍကအကြီးကြီးပဲ။နိုင်ငံတော်သမ္မတအနေနဲ့ကနေ့ចောင်းသားတွေကိုလွှတ်ပေးခြင်းနဲ့ဆိုလွှတ်ပေးလို့ရတယ်။နိုင်ငံတော်သမ္မတအနေနဲ့ကနေ့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးခြင်းနဲ့ဆိုလွှတ်ပေးလို့ရတယ်။နိုင်ငံတော်သမ္မတအနေနဲ့ကနေ့တိုင်းရင်းသားလက်နက်ကိုင်တွေကိုဒီအပြစ်ခတ်ရစေးစကားပြောဖို့အတွက်ကိုကမ်းလှမ်းမယ်ဆိုရင်ကမ်းလှမ်းလို့ရတယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုယူဆတယ်။နိုင်ငံတော်သမ္မတအနေနဲ့ကာကွယ်ရေးဦးစီးချုပ်ကို convince လုပ်နိုင်တဲ့ဒီအာဏာ mandate သူ့မှာအကြီးကြီးရှိတယ်။
ဒီတမရရအခန်းကဏ္ဍတော်တော်ကြီးရဲ့ဒီဖွဲ့စည်းချက်ပုံအခြေခံဥပဒေရကိုသူလုံးလို့ရနိုင်တာလေအများကြီးရှိတယ်လို့ကျွန်တော်အဲ့လိုပဲကျွန်တော်ယူဆပါတယ်က
ဟုတ်ကဲ့ကျေးဇူးပါကျွန်တော်အစီအစဉ်အဆုံးမသက်ခင်မှာကိုဘိုကြီးသဘောထားကိုလည်းကြားချင်ပါတယ်ကျွန်တော်အခုဒီအစိုးရတဲမှာဒီပြန်ဖွဲ့လိုက်တယ်ဆိုရင်တချို့အရင်အစိုးရလက်ထက်ကလူအောင်းနေပြန်လာတဲ့အပေါ်မှာတချို့ကစိုးရိမ်မှုတွေရှိနေပါတယ်ဆိုတော့ဒီရပောင်းတရားအတွင်းမှာဟိုလုံးဖြစ်နိုင်ကြီးလုံးနိုင်ခိုင်နိုင်မဲ့အခြေအနေတွေကဒီလူအောင်းနေနဲ့ဆိုလို့ရှိရင်ဟိုဖြစ်နိုင်ကြီးအလားအလာဘယ်လောက်များရှိလဲကိုဘိုကြီးမျှော်လင့်ချက်
ဟုတ်ဆောရောဒီကိုမိုးစောကျွေးတယ်လို့ပါပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ဟိုဥဆောင်မှု policy တွေပေါ်မှာတော့အများကြီးမူတည်ပါတယ်ဆိုတော့အခုခံရတဲ့ဆိုတော့ကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကစိတ်သက်ကြီးနေပြီးတော့ဒီလူတွေကိုပြန်ပြီးခံရတယ်လို့ထင်ပါတယ်အဲ့ဒီအတွက်ဒီလူတွေလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ policy နဲ့ in line ဖြစ်အောင်ပေါ့ဆက်လို့ဆက်မြောက်ဖြစ်အောင်တော့အကောင့်နဲ့ပေါ်လိမ့်မယ်လို့ထင်ပါတယ်ဒါပေမဲ့အခုချိန်မှာဘလို့ရသေးပဲနဲ့ကျွန်တော်တို့ကလုံနိုင်မလို့မလုံနိုင်ဘူးပြောဖို့ဆိုတော့ခက်နိုင်ပါတယ်ဒါပေမဲ့
ဟုတ်ပါတယ
်မူသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူဝါဒရဲ့အတိုင်းဆက်သွားမယ်လို့ဆိုတော့ပြောလင့်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဥက္ကုမြင့်ထုံးရဲ့သဘောထားလဲကျွန်တော်တို့ကြားချင်ပါသေးတယ်အခုဒီအစိုးရတွေဖွဲ့စည်းပြီးတဲ့လောက်မှာတကယ်လို့ဒီတိုင်းရင်းသားအရေးတို့ဘာလို့ပေါ့လဲအခုကဟိုထူးထူးခြားခြားဆိုလို့ရှင်တော့ NLD အစိုးရထဲမှာတိုင်းရင်းသားအရေးကဝင်ကြီးတော်မှာဒီတစ်ခေါက်မှာပါလာတယ်ဆိုတော့တိုင်းရင်းသားအရေးမျှော်လင့်ချက်တွေရောဟိုဘလောက်များကြီးကြီးမားမားရှိမလဲဒီအခုဖွဲ့စည်းတဲ့လောက်အစိုးရဟိုဒါမှပါနေဒီကက်ဘိနက်အဖွဲ့နဲ့ဆိုလို့ရှိရင်ပေါ့လေ
အဲကျွန်တော်တို့ကတော့ဒီအဓိကတော့လောက်ရက်နဲ့ပဲတက်တည်ပြကြရမှာဖြစ်ပါတယ်အထူးအဖြစ်ကျွန်တော်တို့ဒီတမရကြီးဦးထင်ကျော်ရဲ့နိုင်ငံတော်အခြေပြမိခုံးမှာပါတဲ့စကားနှခွန်ကျွန်တော်အမ်တန်ကိုကြိုးစို့အားရပါတယ်ဒီအဓိကပြောတာကတော့ကျွန်တော်တို့ငင်းငန်းရေးကိုဆောင်ရွက်ပြီးတော့ဖယ်ရယ်ပြည်တော်စုဆိုတဲ့စကလုံးကိုပြည်ပြည်ပြင်သုံးဆွဲပြီးတော့မှဖယ်ရယ်ပြည်တော်စုတခြားယူပြောခဲ့တာကိုကျွန်တော်အလေးနဲ့ကြိုးစို့တယ်အဲ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးအဲဒီအဓိကထားပြောသွားတာဟုတ်ပါကျွန်တော်တို့လောက်ရက်တစ်ခုနေကျွန်တော်တို့ဒါကိုကြိုးဆိုပါတယ်ကျန်တာတွေကတော့လက်ရှိလာမဲ့အစိုးရအနေနဲ့ကတော့ဒီလောက်ရက်တွေနဲ့အဓိကအပြည့်တော့သက်သေပြရမှာပြည်သူလူထုရဲ့မျှော်လင့်ထားတဲ့မျှော်လင့်ကြီးမျှော်လင့်ထားတဲ့ယုံကြည်မှုတွေကိုသက်သေပြရမှာဖြစ်ပါတယ်ဆောစောကကျွန်တော်တို့ကိုအောင်မိုးစောပြောဆိုဒီအထွေထွေလူငယ်ချမ်းသာခွင့်ဆိုတာမျိုးအကျညာပြီးနိုင်တဲ့ခေတ်ရမျိုးတွေဆောင်ရွက်ပြီးနိုင်တယ်ထို့နည်းတူအရင်အစိုးရ
ကျွန်တော်လည်းအချိန်တစ်လောက်ပဲရတဲ့အတွက်ကျေးဇူးထူးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးပေးကြတဲ့ဥပိုလ်ကြီးဥက္ကုမြင့်ထွန်းဥအောင်မိုးစောအားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ
သောလို့သူမဆုမနဲ့အတူကိုအောင်လင်းအောင်စီစဉ်တင်ဆက်တဲ့တရက်လေးလိုင်းရှင်နေခန်းကိုကြားခဲ့ရတာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီအထိလိုင်းတုံမီယာ3251တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှင်းနေတဲ့အချိန်တွင်တင်ချင်းချုပ်ကမခင်ဖြစ်ထွေးကပြောပြပေးပါအောင်ရှင
်မြူသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လက်ထက်မှာပရမဆုံးချိန်ဖြစ်ရောက်လာတဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ယီနဲ့တွေ့ဆုံတဲ့နေရာမှာမြန်မာနိုင်ငံအတွင်းအခြေတင်ဖြစ်စရာတွေကြုံနေရတဲ့တရုတ်နိုင်ငံကစီမံကိန်းတွေနဲ့ပတ်သက်လို့တိတိကျကျဆွေးနွေးတာမျိုးမရှိခဲ့ဘူးလို့မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ဒေါက်ဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့နှစ်ရက်ကြာခီးအစဉ်ဖြစ်ရောက်လာတဲ့တရုတ်နိုင်ငံသားရေးဝန်ကြီးကတော့မြန်မာနိုင်ငံမှာယင်းနှမြုံနယ်မှုအများဆုံးဖြစ်တဲ့တရုတ်နိုင်ငံအနေနဲ့နှစ်နိုင်ငံဆက်ဆံရေးဆက်လက်တွန်းမြင့်သွားဖို့နဲ့မြန်မာနိုင်ငံမှာတရုတ်နိုင်ငံကလုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေကိုဒီမြန်မာနိုင်ငံနဲ့ဒေသခံတွေအကျိုးခံစားခွင့်ရရှိအောင်ဆောင်ရွက်ဖို့ညွှန်ကြားသွားမှာဖြစ်တဲ့ကြောင်းပြောဆိုခဲ့ပါတယ်ရှင်ဒေါက်ဆန်းစုကြည်တာဝန်ယူထားတဲ့ဝန်ကြီးဌာန၄ခုထဲကနှစ်ခုဖြစ်တဲ့ပညာရေးနယ်လျှက်စစ်စွမ်းအင်ဝန်ကြီးဌာနတွေအတွက်ဝန်ကြီးနေရာတွေကိုဒီပြောင်းစုလုပ်တော့ကဒီနေ့အတည်ပြုလိုက်ပါပြီ။ပညာရေးဝန်ကြီးဌာနအတွက်ဒေါက်တာမျိုးသိန်းကြီးနဲ့လျှက်စစ်နယ်စွမ်းအင်ဝန်ကြီးဌာနအတွက်ဦးဖေစင်ထွန်းတို့ကိုခန့်အပ်ဖို့ကန့်ကွက်သူရှိတာကြောင့်ပြောင်းစုလုပ်တော့မှအတည်ပြုလိုက်တာဖြစ်ပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့ပယ်ထင်းတဲ့ဒုံးကျည်အစီအစဉ်တွေကြောင့်ကုလသမဂ္ဂကနောက်ဆုံးချမှတ်လိုက်တဲ့ဒီပုံမှုပြင်းထန်တဲ့ပိတ်ဆို့တံခါးအရေးယူမှုတစ်တွေနဲ့အညီတရုတ်နိုင်ငံကမြောက်ကိုရီးယားပေါ်မှာစီးပွားရေးအရာကတ်သတ်မှုတချို့ထပ်မံချမှတ်လိုက်ပါတယ်။မဟာမိတ်မြောက်ကိုရီးယားကိုလေယင်စီတင်ပို့တာရပ်မယ့်အပြင်ကြောင်မီသွေးရွှေတိုက်တဲ့နေရာနဲ့တခြားရှားပါတပ်သတ္ထုတင်ပို့တာတွေကိုပါရပ်မယ်လို့တရုတ်အစိုးရကဒီနေ့ကြေညာလိုက်တာဖြစ်ပါတယ်။
တရင်ချင်းချုပ်ကိုမခင်ဖြစ်တွေကပြောပြပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရင်မှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ် VOA American အသံမနဲ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ24 kHz 13.3 ညလိုင်းဒိုမီတာ40 kHz 9430လိုင်းဒိုမီတာ48 kHz 6385လိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလာမီတာ190 kHz 1505တို့ကနေဖန်ယူနာဆင်နိုင်ပါတယ်တို့သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနားလောပါ
This program has come to you from the Voice of America, Washington.